Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာဩဂုတ်6ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီညမှာအစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးတော့မှာပါ
အန်ဒီခဒိန်ကင်းညပါစေဒီကနေ့တင်ပြမယ့်သတင်းတွေကတော့အနာသိမ့်ပြည်ကလေးကမြန်မာစစ်တပ်ဟာပြည်သူလူထုအပေါ်မှာကြဲကြဲပြက်ပြက်စနစ်တကျတိုက်ခိုက်ခဲ့ပြီးလူသားမျိုးနွယ်တရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကပြောလိုက်ပါတယ်မြန်မာနိုင်ငံမှာတရားမဝင်တူးဖော်နေတဲ့မြေရှားတပ်တုလုံကအလင်းမြန်ကြဲပြန့်ကြီးမားလာနေပြီးမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့လက်နက်ကိုင်ဖွဲ့တွေကိုရံမဝင်ရစေတယ်လို့ Global Witness အဖွဲ့ကပြောလိုက်ပါတယ်အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မှာတော့ Palm Beach မှာရှိတဲ့သူ့ရဲ့အိမ်ကိုဗဟိုအစိုးရစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကစီးနှင်းရှာဖွေခဲ့တယ်လို့အမေရိကန်သမ္မတဟောင်း Trump ကပြောပါတယ်။ဒီလိုသတင်းတွေပေါဝင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပါကိုစောဝင်းလိုက်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေနားဆင်ကြပြီးတော်ရရှင်တို့နားဆင်ကြမယ်။သတင်းပေးပို့ချက်တွေမှာဆိုရင်တော့
Companies involved need to be stoppedfrom undertaking this activity it needs to be shut down in Myanmar to make sure that
စစ်ကောင်စီလက်ထက်မှာမြေရှားတပ်ထုတူဖော်မှုလုပ်ငန်းတွေအကြီးအကျယ်လှုပ်ဆောင်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်အစုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းစစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာကရပြည်နယ်လမ်းကွန်မြို့နယ်တွင်းကစစ်ဘေးရှောင်စခန်းကိုစစ်ကောင်စီကအလေးကြောင့်ကနေတိုက်ခိုက်ခဲ့တာနဲ့စကိုင်းတိုင်းကလေးမြို့ဘက်မှာတော့စစ်ကောင်စီရဲ့ထိုးစစ်တွေကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့ဂျပန်နိုင်ငံမှာအနုမြေပုံချဲ့ခံခဲ့ရတဲ့နှစ်ပတ်လည်ပွဲကျင်းပခဲ့တဲ့အကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ ISP မြန်မာကတင်ဆက်တဲ့ညင်ကွင်းကျဲမဆုနဲ့ကဘာတလွားခီးသွားအစီအစဉ်တွေကိုတင်ပြပေးသွားမှာပါခင်ဗျာ။ဒါတွေကိုမတင်ဆက်ခင်မှာတော့အခုရင်ဆုံးဥတ္တမောင်တန်းနဲ့ဒေါက်ခင်မျိုးသက်တို့ကသတင်းတွေကိုတင်ပြပေးကြပါမယ်။
အနာသိမ့်ပြည်ကလေးကမြန်မာစစ်တပ်ဟာပြည်သူလူထုအပေါ်မှာကြဲကြဲပြက်ပြက်စနစ်တကျတိုက်ခိုက်ခဲ့ပြီးလူသားမျိုးနွယ်တရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကပြောလိုက်ပါတယ်။ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့တရားလွတ်လပ်သောစုံစမ်းစစ်ဆေးအဖွဲ့ရဲ့နှစ်ပတ်လည်အစည်းအဝေးခံစားထဲမှာအခုလိုပြောထားတာဖြစ်ပါတယ်။အမျိုးသမီးနှင့်ကလေးတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာအဆိုးအဝါဆုံးနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်။ဒါပေမဲ့အမိုင်းတခြားပါဒီရာဇဝတ်မှုတွေဟာမှတ်တမ်းမဝင်ခဲ့တယ်လို့စုံစမ်းစစ်ဆေးတာလည်းနေခဲ့တယ်လို့အဖွဲ့ရဲ့အကြီးအကဲနီကလပ်စ်ကွန်ဂျန်ကပြောပါတယ်။အဖွဲ့ဟာအရင်မြစ်နေရာကျော်ကနေသတင်းအချက်အလက်ပေါင်း3သန်းကျော်စုဆောင်ခဲ့တယ်လို့ဒီကနေ့ထုတ်ပြန်လိုက်တဲ့သတင်းထုတ်ပြန်ချက်ထဲမှာပြောထားပါတယ်။တက်တဲ့အထောက်အထားတွေထဲမှာလူတွေ့မြင်ရချက်တွေမှတ်တမ်းတွေဗီဒီယိုတွေဓာတ်ပုံတွေကောင်းကင်ကမြင်ရတဲ့ပုံရိပ်တွေနဲ့လူမှုမီဒီယာအထောက်အထားတွေပါဝင်ကြပါတယ်။အဲ့ဒီအထောက်အထားတွေအရလက်နက်ကင်တပ်ဖွဲ့တွေဟာအမျိုးသမီးတွေအပေါ်မှာမလိန်ကျင့်ကြပြီးလိင်ဆိုင်ရအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တယ်လို့အစိုးရခန်းစားကဆိုပါတယ်။အစိုးရခန်းစားရဲ့တင်ပြချက်အရမြမပြည်မှာကလေးတွေကိုညှဉ်းပန်းနှိပ်စက်မိဘတွေကိုဖမ်းဖို့ကလေးကိုတရားခံဖြစ်ဖမ်းဆီးထင်းသလိုထိမ့်သိမ့်ခဲ့ပြီးစစ်တပ်ထဲကိုလည်းအာဓမတွတ်တွင်းခဲ့တာလည်းရှိနေပါတယ်။အရေးယူမခံရဘဲဒီလိုအမှုတွေကိုဆက်လက်ကျူးလွန်နေဖို့မဖြစ်နိုင်ဘူးဆိုတာကိုကျူးလွန်ကြသူတွေသိရှိဖို့လိုအပ်ပါတယ်။တနေ့မှာအရေးယူလို့ရအောင်တပ်တွေအထောက်အထားတွေကိုစုဆောင်ထိမ့်သိမ်းထားတာဖြစ်တယ်လို့ Nicholas Komjan ကပြောပါတယ်။ဒုက္ခသည်တွေသိမ့်ချီထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေအပေါ်စစ်ဆေးရေး9နှစ်မြောက်အထိမ့်မှတ်မတိုင်မီနှစ်ပတ်အလိုမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးနှစ်ပတ်လည်အစီအခါစားထွက်ပေါ်လာခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာတရားမဝင်တူးဖော်နေတဲ့မြေရှားတပ်တူလုပ်ငန်းအလင်းမြန်ချေပြန့်ကြီးမားလာနေတဲ့အထောက်အထားတွေတွေ့ရကြောင်းနဲ့ဒါဟာလူခွင့်ရချိုးဖောက်မှုတွေဝန်းကျင်ပျက်စီးမှုနဲ့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့လက်နက်ကိုင်အဖွဲ့တွေကိုရန်မုံငွေရစေတယ်လို့ Global Witness လူခွင့်ရအဖွဲ့ကအောက်တိုဘာ9ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Global Witness အဖွဲ့ရဲ့9နှစ်တာစောင့်ကြည့်မှတ်တမ်းတွေအရ2016တုန်းကကချင်ပြည်နယ်ထဲမှာမြေရှားမိုင်းလက်တဆုပ်စာလောက်တာရှိနေရကနေအခုဆိုစင်ကာပူနိုင်ငံလောက်ကျယ်ဝန်းတဲ့မြေရှားတပ်တူလုပ်ကွက်ပေါင်း2900ကျော်ကိုတွေ့ခဲ့ရတာဖြစ်ပြီးအခုအချိန်မှာမြန်မာဟာပြက်စစ်ကားနဲ့လေယာပြက်စစ်ထုတ်တာပိုင်ဆက်တွေလိုပြန်ပြည့်မြဲဆွမ်းရအတွက်သုံးတဲ့ပစ္စည်းတွေ smartphone တွေနဲ့အိမ်သုံးပြက်စစ်ပစ္စည်းတွေအတွက်အရေးပါတဲ့ လေးတဲ့မြေရှားတပ်တူထုတ်လို့ရမှာကမ္ဘာအကြီးဆုံးအရင်းမြစ်ဖြစ်လာနေပြီလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကအစိတ်အပိုင်းတောင်တန်းများအမည်နဲ့ထုတ်ပြန်တဲ့စာရင်းမှာမြန်မာမြေရှားမိုင်းတွေနဲ့ပတ်သက်ပြီးဖော်ပြထားတာဖြစ်ပြီး Global Witness ရဲ့စုံစမ်းမှုအရဒီမြေရှားမိုင်းတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်လောက်တွင်းမှာပဲတွင်းချန်လောင်တရုတ်ကလုံနေတယ်လို့ဒေတာကန်တွေနဲ့ဒေတာဝန်ကျင်ကိုကြောက်စရာကောင်းတဲ့အကျိုးဆက်တွေကြုံတွေ့လာစေတယ်လို့ Global Witness CEO ဖြစ်တဲ့ Mark Davis ကပြောပါတယ်။ကချင်ပြည်နယ်ကတရားမဝင်မြေရှားမိုင်းတွေမှာ NGO ကြီးတဲ့တူဖော်မှုစနစ်ကိုတုံးနေတဲ့အတွက်ဒေတာကန်တွေဝန်ကျင်မြေစုတောက်တုံးရဲ့အရင်းမြစ်တဘာဝတော်ရဲအပင်နဲ့ဒရွာတွေနဲ့ဂေဟစနစ်တွေပါအစိတ်အပိုင်းအနေဖြစ်စေတယ်လို့ပြောပါတယ်။ဒီလုပ်ငန်းကိုမြန်မာစစ်တပ်နဲ့ဆက်သွယ်ဆောင်ရွက်နေတဲ့ကချင်လက်နက်ကိုင်စခုံတရင်ကဦးဆောင်နေတာဖြစ်ပြီးမိုင်းတွေတူးဖို့အတွက်ဒေတာကန်တွေစီကမြေတွေသိမ်းယူပြီးတရုတ်လုပ်ငန်းရှင်တွေနဲ့လုပ်နေတဲ့အတွက်ဒီလုပ်ငန်းကရတဲ့ဝင်ငွေဟာ2021 February စစ်တပ်အာဏာသိမ်းပြီးချိန်ကစလို့အတိုက်ခံတွေကိုပြင်းပြင်းထန်ထန်ချိန်မုန်းတဲ့မြန်မာစစ်အာဏာပိုင်တွေအတွက်ဖြစ်လာနိုင်စေတယ်လို့ထောက်ပြထားပါတယ်။ဒါကြောင့်မြန်မာမြေရှားတပ်တူတွေကို Tesla, Volkswagen နဲ့ Siemens ပါဝင်ကုမ္ပဏီတွေကနေမတုံးကြဘူးကမ္ဘာဈေးကွက်ထဲမရောက်အောင်လှုပ်ဖို့အစိုးရတွေအနေနဲ့လည်းမြန်မာမြေရှားတပ်တူကလူခွင့်ချိုးဖောက်မှုတွေအဂတိလိုက်စားမှုတွေကင်းတဲ့ထုတ်လုပ်မှုဖြစ်အောင်တင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ပေးဖို့အတွက် Global Witness အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။
Florida ပြည်ရဲ့ Palm Beach မှာရှိတဲ့သူ့ရဲ့အိမ်ကိုဘိုးအစိုးရစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကစီးနှင်းရှာဖွေခဲ့တယ်လို့ American သမ္မတဟောင်း Trump ကပြောပါတယ်။တပ်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်အလို့အတူလုပ်ခဲ့ပြီးတဲ့နောက်ဂျိုတင်အကြောင်းကြားပဲခုလိုဝင်စီးတာကမလို့အပ်တယ်လို့မသိလျော်ဘူးလို့လည်း Trump ကတနင်္လာနေ့ညနေကပြောပါတယ်။ဒီကိစ္စနဲ့ရင်းနှီးပြီးသူတယောက်ကတော့တနင်္လာနေ့မနက်က Trump အိမ်ကိုစီးနှင်းရှာဖွေခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်။ဘာကြောင့်ရှာဖွေတယ်ဆိုတာကတော့မရှင်းလာသေးပါဘူး။ဒါပေမဲ့2021ခုနှစ်ဇန်နဝါရီလမှာအင်ဖြူတော်ကနေထွက်ခွာသွားတဲ့အခါရှုဝက်ဆင့်သတ်မှတ်ထားတဲ့စာရွက်စာတမ်းတွေကိုထရမ့်ကတစ်တာ15လုံးနဲ့တည်သွားခဲ့တာကိုတွေ့ရှိခဲ့ပြီးတဲ့နောက်တရားရေးဌာနကစုံစမ်းစစ်ဆေးနေခဲ့တာပါ။ထရမ့်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီး FBI ကရောတရားရေးဌာနကပါတစုံတရာပြောကြားဖို့ညှင်းဆိုထားပါတယ်။သမ္မတနဲ့ပတ်သက်တဲ့မှတ်တမ်းတွေအားလုံးကိုပြည်သူလူထုကပိုင်ဆိုင်ပြီးသမ္မတဟာယာဒူးကထွက်ရတာနဲ့အဲ့ဒီမှတ်တမ်းတွေအားလုံးကိုအမျိုးသားမော်ကောတိုက်ကိုအလိုလျောက်လွှဲပြီးသားဖြစ်ရမယ်လို့သမ္မတမှတ်တမ်းဥပဒေ1988ခုနှစ်ကဆိုပါတယ်။လက်ရှိ FBI ညွှန်ကြားမှု Christopher Wray ဟာလွန်ခဲ့တဲ့9နှစ်က Trump ခံထားခဲ့သူဖြစ်ပါတယ်။အခုလိုစီးနှင်းရှာဖွေတာကိုအင်ဖြူတော်ကကြိုမသိဘူးလို့ပြောပါတယ်။2020ခုနှစ်သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့ပြီးလွှတ်တော်ကို2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာဝင်ရောက်စီးနှင်းခဲ့ကြတာနဲ့ပတ်သက်ပြီးတော့လည်းတရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။အဲဒီစုံစမ်းစစ်ဆေးမှုနဲ့ခုထရမ့်အင်ကိုစီးနှင်းတာကပတ်သက်မှုရှိမရှိမသိရသလိုထရမ့်ကိုရာဇဝတ်မှုနဲ့ဆွဲဆိုမလားဆိုတာကိုလည်းတရားရေးဌာနကမပြောသေးပါဘူး
။ယူကရိန်းအရှေ့ပိုင်းဒုန်းစက်ဒေသဘခ်မုတ်နဲ့ Avdiivka မြို့တွေကိုရုရှားကဆက်ပြီးထိုးစစ်ဆင်နေတယ်လို့ယူကရိန်းစစ်တပ်အကြီးအကဲကဒီကနေ့ပြောပါတယ်။ယူကရိန်းတပ်တွေရှေ့တန်းကနေဆုတ်ခွာဖို့ရည်ရွယ်ပြီးတော့ရုရှားလေတပ်တွေကအပြောက်တွေနဲ့တိုက်ခတ်နေတယ်လို့ဒုန်းစက်ဒေတာမှာရှိတဲ့စစ်ဖက်ဆိုင်ရာအဆောက်အုံတွေကိုလည်းဘုံကျဲတိုက်ခတ်နေတယ်လို့ပြောပါတယ်။ရုရှားကအခုလိုထိုးစစ်ဆင်နေတာမှာစစ်ဖက်ဆိုင်ရာနဲ့ဒေတာကန်အရက်သားတွေကိုအန္တရာယ်ဖြစ်စေတဲ့နှိမ်နှင်းမိုင်းတွေတုံးတယ်လို့လည်းဗြိတိန်ထောက်လှမ်းရေးဌာနကမနေ့ကသတိပေးခဲ့တာပါ။စစ်ပွဲပြစ်ပတ်ကတွေအတွင်းတစ်ဖက်နဲ့တစ်ဖက်အစိုးရခံစားတွေကိုအတီးပြုတ်ဖို့ခက်ခဲပေမဲ့ဘခ်မုတ်အပါဝင်ဒုန်းစက်ဒေတာတို့ကနေရာတချို့မှာရုရှားကျင်းတောင်းတဲ့ထိုးစစ်ဆင်မှုတွေကိုယူကရိန်းဘက်ကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ကာလီဘာခရုစ်ဒုံးကြီးတွေတပ်ဆင်ထားတဲ့ရုရှားစစ်သင်္ဘော20ယူကရိန်းပင်လယ်နဲ့ကမ်းလွန်မှာအသင့်ချတာတွေ့ရတယ်လို့လည်းပြောပါတယ်။တချိန်နဲ့မှာပဲဥရောပတိုင်းမှာအကြီးဆုံးဖြစ်တဲ့ဇာပိုရီရှားနျူကလ িয়ার တရားပစ်ဆေးရုံကိုပြီးခဲ့တဲ့သတင်းပတ်တုန်းကတိုက်ခိုက်ခံရတာနဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်မှုတွေထွက်ပေါ်နေတာဖြစ်ပြီးနျူကလ িয়ার ကဘေးရှောင်ရှားနိုင်ရေးအတွက်ဒီဇာပိုရီရှားကိုစစ်ကင်းမဲ့ဆောင်ဖြစ်ချိန်ညာဖို့လဲအနာဟိုအက်တမ်ယူကရိန်းနျူကလ িয়ার စွမ်းအင်ကုမ္ပဏီအကြီးအကဲကတိုက်တွန်းလိုက်ပါတယ်
တဲ့များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရရှင
်။အင်္ဂါနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။တရုတ်ရဲ့စီးရီးတိစောက်မှုကအကြီးကျယ် အကြီးကျယ်စိုးရိမ်စရာဖြစ်ပြီးဒေသတွင်းမဟာဗျူဟာအခြေအနေတွေကိုပုံဖော်ပေးနေတယ်လို့ဩစတြေးလျကာကွယ်ဝင်ကြီး Richard Marles ကအင်္ဂါနေ့ကပြောလိုက်ပါတယ်။ဩစတြေးလျတပ်ဖွဲ့တွေကိုလည်းအားကောင်းနိုင်သမျှအားကောင်းအောင်လုပ်ရမယ်လို့ဆိုပါတယ်။ထိုင်းဝါရေလက်ချားကိုပုံမှန်တိုင်းဖြစ်အောင်ပြန်လုပ်ဖို့လည်းတောင်းဆိုလိုက်ပါတယ်။လာမယ့်ဆယ်စုနှစ်အတွက်စည်ရေးစွာယူကိုပြန်လည်သုံးသပ်မယ်လို့ပြီးခဲ့တဲ့ပတ်ကဩစတြေးလျကကြေညာခဲ့တာပါ။ရက်သက်သပအကုန်မှာတော့ထိုင်းဝါရေလက်ချားတင်းမာမှုပေါ်အမေရိကန်ဂျပန်တို့နဲ့အတူတရုတ်ကိုရှုတ်ချခဲ့ပါတယ်။တရုတ်ကတော့တန်တမာနီလန်ရတူကနိုင်ချင်းခံလိုက်ရတာဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျကတရုတ်တိုင်းငံနဲ့မူဝါဒကိုချမှတ်ထားပြီးထိုင်းဝါလွတ်လပ်ရေးကိုမထောက်ခံပါဘူး။လက်ရှိအနေအထားကိုပြောင်းလဲစေမယ့်တစ်ဖက်သက်လုံရကိုတရုတ်ကပဲလှုပ်လှုပ်ထိုင်းဝါကပဲလှုပ်လှုပ်ဩစတြေးလျကထောက်ခံမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ
်။တရုတ်နဲ့ဆက်ဆံရေးတင်းမာမှုတွေလက်တလုံးအရှိန်မြင့်နေချိန်မှာပဲထိုင်းဝါကအရှိတောင်ကမ်းရိုးတန်းမှာဒီကနေ့လက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတော့စစ်ရေးတင်းမှုတွေလုပ်ခဲ့ပါတယ်။ပန်တောင်ခရမ်မှာလုပ်တဲ့ဒီစီးရဲလက်ကျင်မှုတွေဟာတရုတ်ကထိုင်ဝမ်ချွန်းအနီးတဝိုက်တိတ်မကြခင်ကလက်နက်ကြီးသုံးစီးရဲလက်ကျင်တာကိုတုံ့ပြန်နေနေနဲ့တိုက်ခိုက်မှုတွေဖြစ်လာရင်အသင့်နေတာပြင်ထားနိုင်မှုဖြစ်တယ်လို့ထိုင်ဝမ်အစိုးရအရာရှိတွေကပြောပါတယ်။ထိုင်ဝမ်စစ်တပ်အနေနဲ့တရုတ်ရဲ့ရန်လုံမှုတွေကိုကင်တွယ်ဖို့အတွက်အသင့်ဖြစ်ဖို့လိုတယ်လို့ထိုင်ဝမ်စစ်တပ်အမှတ်ရှိကိုကဲဌာနပြောခွင့်ရကပြောပါတယ်။တရုတ်အစိုးရကလည်းထိုင်ဝမ်ချွန်းနီစီးရဲလက်ကျင်မှုတွေတိုးလှုပ်သွားမယ်ကြောင်းတင်းလာနေကပြောဆိုစလို့ကမ္ဘာကုန်သွယ်အခရာချတဲ့ထိုင်ဝမ်ရဲ့လက်ကျန်းမှာသင်းမောရင်နဲ့လေချောင်းဖြတ်တန်းသွားလာမှုတွေတိတိတသာထိခိုက်နေရတဲ့အပြင်ဒေသရင်းပဋိပက္ခတိုးလာမယ်ရေဆိုးနေကြတာဖြစ်ပါတယ
်။လွန်ခဲ့တဲ့နှစ်ပေါင်းတစ်ထောင်ကျော်ကထုလုပ်ထားတဲ့ဗုဒ္ဓဘာသာနဲ့ဟိန္ဒူဘာသာဝင်တွေရဲ့ကျေးဇူးတုကြောက်စင်းတုတွေပါဝင်တရားမဝင်ရယူထားတဲ့ရှင်းအောင်ပစ္စည်း30ကိုကမ္ဘောဒီးယားကိုပြန်လည်ပေးရမယ်ကြောင်းအမေရိကန်ပြည်ထောင်စုကမနေ့ကကြေညာပါတယ်။ရှင်းအောင်ပစ္စည်းတွေကိုဖက်ဒရယ်အစိုးရရှေ့တွေကသိမ်းဆည်းဖို့အမှုဖွင့်လိုက်ပြီးတဲ့နောက်မှာအမေရိကန်ပြတိုက်တွေနဲ့တတိပုဂ္ဂလစုဆောင်သူတွေကသူတို့သဘောနဲ့သူတို့ဆွတ်လွတ်လိုက်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းနယူးယောက်မြို့မဟာဒန်ထိပ်သန်းဖက်ဒရယ်အစိုးရရှေ့တွေဒါမီယန်ဝီလျံစ်ကပြောပါတယ်ဒီရှေးဟောင်းပစ္စည်းတွေကကြေခက်ကနေစနေရာစုအကြားတစ်ချိန်ကရှေးဟောင်းပစ္စည်းတွေဖြစ်ကြပြီးကမ္ဘောဒီးယားနိုင်ငံရဲ့တန်ဖိုးမဖြတ်နိုင်တဲ့ယဉ်ကျေးမှုအမွေအနှစ်တွေဖြစ်ပါတယ
်တောင်ကိုရီးယားနိုင်ငံမှာတီးထန်တဲ့အမုတ်တုံမိုးကြောင့်ဆိုးမျိုးတော်မှာဓာတ်လိုင်းတွေပြတ်တောက်ပြီးကားလမ်းတွေမြေောက်ရထန်းလမ်းတွေရေမြုပ်သွားတယ်လို့တိဆုံသူကလည်း9ဦးတည်းမနေရှိနေပါပြီ။တနင်္လာညပိုင်းဆိုးတောင်ပိုင်းမိုးရေချိန်ကတနင်္လာလေးလမှကျော်နဲ့တချို့နေရာတွေမှာငါးလက်မှခွဲကျော်အထိရှိပြီးတော့ဒါဟာဆယ်စုနှစ်တွေအတွင်းအများဆုံးလို့ကိုရီးယားမိုးလေဝသဆိုင်ရာဌာနကပြောပါတယ်။တနင်္လာတညအတွင်းရွာသွန်းတဲ့မိုးဟာအင်္ဂါမနေ့9နာရီအထိဆို16လက်မှခွဲကျော်ရှိပြီးမိုးထပ်မံရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ်။ဆိုးမျိုးရေလွှမ်းမိုးမှုဒဏ်ကိုခံရတဲ့ဒေသကိုတော့တောင်ကိုရီးယားသမ္မတရုံးဆုပ်ယူဒီကနေ့တွားရောက်ကြည့်ရှုခဲ့တာပ
ါ။ဟန်အန်ဘူရ်중심으로비상대비태세에돌입해서피해최소화를위해노력하고있습니다마는
ပြည်내인의လုံခြုံရေးဝန်ကြီးဌာနကပျက်စီးဆုံးရှုံးမှုတွေအ ਨੇ ဆုံးဖြစ်အောင်အဓိကလှုပ်ဆောင်ပေးနေပါတယ်လို့ပြောသွားတာပါ။ဒါပြန်လာမယ့်ရက်တွေမှာမိုးတွေကဆက်ရွာနေဦးမှာဖြစ်တဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုအစွမ်းကုန်စ조사လှုပ်ဆောင်သွားမယ်လို့သမ္မတကပြောကြားခဲ့တာဖြစ်ပါတယ်။ရာသီဥတုဖြောက်ကြံပြောင်းလဲမှုအရင်ကပုံမှန်မဟုတ်တဲ့မိုးရွာသွန်းမှုကြောင့်အခုလိုရေလွှမ်းမှုရတာဖြစ်တယ်လို့အရှိတောင်အရှနိုင်ငံတွေရဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုအစီအစဉ်တွေကိုပြန်ပြီးပြင်ဆင်ရေးဆွဲကြဖို့လည်းသမ္မတကတိုက်တွန်းခဲ့ပါတယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ဒေါခင်မျိုးသက်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့မြန်မာနိုင်ငံမှာမြေရှားတပ်ထုတွေတရားမဝင်တူဖော်နေတဲ့အကြောင်းနဲ့စပါမယ်။အထောက်ထားအသစ်တွေအရစစ်ကောင်စီလက်အောက်မှာတရားမဝင်မြေရှားတပ်ထုတူဖော်မှုလုပ်ငန်းတွေကိုအတားအဆီးမရှိအကြီးအကျယ်အရှင်ဟုန်မြင့်တိုးချဲ့လှုပ်ဆောင်နေစေဖြစ်ပြီးဒီအခြေအနေဟာလူခွင့်ရေးချိုးဖောက်မှုတွေတဘာဝပတ်ဝန်းကျင်ဆိုင်ရာပျက်စီးမှုတွေကိုမိလောင်ရာလေပြင်းဖြစ်စေကြောင်းဗြိတိန်အခြေစိုက် Global Witness အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာတင်မှာဖော်ပြထားပါတယ်။ဒါအပြင်ဒေသခံတိုင်းရင်းသားတွေအတွက်စားနပ်ရိက္ခာရှားပါလာနေတဲ့အခြေအနေဆိုးကိုရင်ဆိုင်နေရစေပါတယ်။ဒီအကြောင်းသတင်းဆောင်မကိုအခြေခံ AP သတင်းဆောင်မကိုအခြေခံပြီးမအင်ဂျင်နိုင်ကပြောပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံကအစိတ်အသင့်တောင်တန်းများအမည်နဲ့ထုတ်ပြန်တဲ့ Global Witness ရဲ့အစီရင်ခံစာမှာကောင်းကင်ဂျိုဒုကနေရိုက်ယူတဲ့မှတ်တမ်းဓာတ်ပုံတွေထုတ်ဖော်ချက်အရမြန်မာနိုင်ငံမြောက်ပိုင်းမှာ2022ခုနှစ်မတ်လကစင်ကာပူနိုင်ငံလောက်အကျယ်အဝန်းရှိနေတဲ့နယ်မြေတစ်ခုမှာမြေရှားတပ်ထုတူဖော်ရေးလုပ်ွက်ပေါင်း 2,900 ကျော်ကိုတွေ့မြင်ခဲ့ရပါတယ်အခုဆိုရင်မြန်မာနိုင်ငံဟာလေးလံတဲ့မြေရှားတပ်ထု dressing တွေအများဆုံးထုတ်လုပ်ရာနေရာဖြစ်လာတယ်လို့လဲဆိုပါတယ် ဒီ dressing ကိုလျှက်စစ်မော်တော်ကားတွေလေအားလျှက်စစ်ထုတ်ပေးတဲ့လေရဟတ်တွေအပါအဝင် smartphone တွေနဲ့အိမ်သုံးပစ္စည်းတွေမှာအသုံးပြုတာဖြစ်ပါတယ်။ဒါကြောင့် Global Witness ရဲ့ CEO အမှုဆောင်အရာရှိချုပ်ဖြစ်တဲ့ Mike Davis ကတော့မြန်မာနိုင်ငံမှာအတားအဆီးမရှိတရားမဝင်မြေရှားတပ်ထုဒူးဖော်တဲ့လုပ်ငန်းတွေကိုပိတ်သိမ်းဖို့လိုအပ်နေကြောင်း VOA ကိုအခုလိုပြောပါတယ်။
It needs to be shut down in Myanmar to make sure that these rare earths which are causing this environmental
damage. တို့ပေါ်ဝင်ပြီးညှို့ဖောက်မှုတွေနဲ့ဆက်ဆက်နေတဲ့ကမ္ဘာလုံးဆိုင်ရာထုတ်ကုန်ဂွင်းဆက်တွေဖြစ်မလာစေရေးတရားစီဖို့မြန်မာနိုင်ငံမှာလုပ်နေတဲ့မြေရှားတပ်ထုဒူးဖော်တဲ့လုပ်ငန်းတွေကိုပိတ်သိမ်းဖို့လိုအပ်နေပါတယ်
။ AP သတင်းဌာနရဲ့စုံစမ်းတွေ့ရှိချက်တွေအရဆိုရင်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအဲ့ဒီမြောက်ပိုင်းဒေသမှာမြေရှားတပ်ထုတွင်းတွေဟာလက်တဆုပ်စာအောက်ပဲရှိခဲ့တာပါအခုတော့ Global Witness အစီအစဉ်ခန်းစာအရ9နှစ်အတွင်းစင်ကာပူနိုင်ငံအကျယ်ဝန်းလောက်ဖြစ်လာခဲ့တာဒါကြောင့်မလဲအိန္ဒိချင်းတရုတ်နိုင်ငံမှာတပ်ထုတွင်းတူးဖော်တဲ့လုပ်ငန်းတွေပိတ်ပင်တားမြစ်လိုက်တဲ့အကျိုးဆက်ဖြစ်ကမ္ဘာမှာရှားပါးမြေရိုင်းအကျယ်ဝါဆုံးဖြစ်တဲ့မြန်မာနိုင်ငံကိုဥလှည့်လာတာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံအရှေ့တောင်ပိုင်းရှင်စည်းဒေတာကထောင်နဲ့ချီတဲ့တပ်တူတွင်လုပ်သားတွေဟာတရုတ်မြန်မာနယ်စပ်ကိုဖျက်ပြီးကချင်ပြည်နယ်ထဲအလုံးအင်းနဲ့ဝင်ရောက်လာကြတယ်လို့ AP ကဆက်သွယ်မေးမြန်းခဲ့တဲ့မြမတဘာဝပတ်ဝန်းကျင်ကိုလေ့လာစောင့်ကြည့်နေသူ American ပြည်ထောင်စု Main တက္ကသိုလ်က Christine Vickersy ကအခုလိုပြောပါတယ
် Because of the new regulations it's difficult to do that mining in China
ဆီမင်းသတွေကြောင့်တရုတ်နိုင်ငံမှာတပ်တူတူးဖော်ဖို့ဒါမှမဟုတ်လဲအဲ့ဒီလုပ်ငန်းကနေအကျိုးမြတ်ရဖို့ခက်ခဲလာတာပါဒါကြောင့်မြန်မာနိုင်ငံကျတော့နေဆက်ကိုဖျက်လိုက်ရုံပဲလေ။နောက်ပြီးရှားပါးမြေရိုင်းတွေကလည်းအလွန်ပေါ်ပါလေ
။ဒါပေမဲ့အဲ့ဒီမြေရိုင်းတပ်ထုတွင်းကရတဲ့ dressing တွေကိုတော့တရုတ်နိုင်ငံကပဲတင်ပို့တာဖြစ်တယ်လို့သူကပြောပါတယ
်။ Dirty industries are being exported to Myanmar
and လူဥပဒေမဲ့လောက်ကိုင်းနေတဲ့ဆက်မှုလုပ်ငန်းတွေကိုမြန်မာနိုင်ငံဘက်ရွှေ့ပြောင်းခဲ့ပေမဲ့လေထွက်လာတဲ့ကုန်ကျော်ပစ္စည်းတွေကိုတော့တရုတ်နိုင်ငံဘက်ကပြန်ပြီးတော့တင်ပို့တာပါ။
တရားမဝင်မြေရှားတပ်ထုဒူးဖော်ရေးလုပ်ကွက်တွေကြောင့်ပတ်ဝန်းကျင်မှာရှိနေတဲ့မြေဒုနဲ့ရေအရင်းမြစ်တွေကိုအစိတ်တင့်စေခဲ့တယ်လို့လည်း Global Witness ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒေသခံလီစုအမျိုးသမီးတအူးပြောပြချက်အရဆိုရင်သူတို့ကလေးတွေကိုတောင်ကျွေးမွေးဖို့စားစရာတောင်မရှိတော့ဘူးလို့ဆိုပါတယ
်။ဆွတ်ထဲကိုလာမကွာငွန်းနေနေဝင်ရစီ
နေရာတိုင်းမှာမြေရှားတပ်ထုတွေတူးနေတာကြောင့်ကျမတို့ကလေးတွေစားဖို့တောက်ဖို့ကျွေးမွေးဖို့တောင်ဘာမှမရှိတော့ဘူးလေ။ချောင်းရည်တွေလည်းအရင်လိုတောက်လို့တောင်မရတော့ပါဘူး။အစိတ်တင်တဲ့အန္တရာယ်ကရှိနေတယ်လေ
။ဒါပြင်ဒီတူးဖော်ရေးလောက်ွက်တွေကိုမြမစစ်တပ်နဲ့ဆက်နွယ်နေတဲ့စခုံတင်ရင်ဥဆောင်တဲ့ကချင်လက်နက်ကိုင်ပြည်သူစစ်အဖွဲ့ကထိန်းချုပ်ထားတာဖြစ်ပြီးသူတို့တွေဟာတရုတ်လုပ်ငန်းရှင်တွေနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့ဒေသခံတိုင်းရင်းသားတွေရဲ့မြေယာတွေကလည်းတင်ပိုက်နေတယ်လို့ Global Witness ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတန့်စင်တဲ့မြေရှားတပ်တူတွေရှိမရှိသိဖို့အတွက်ဂွင်းဆက်တွေကိုခြေရာခံဖို့အထောက်အကူပေးတဲ့ဤပညာလုပ်ငန်းရန်တရားမရှိကြောင်းလဲတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလေ့လာနေသူတွေကထောက်ပြခဲ့ကြပါတယ်ဒီကနေ့ထုတ်ပြန်တဲ့ Global Witness ရဲ့အစီရင်ခံစာမှာတော့ကချင်ပြည်နယ်မှာအရှိန်အဟုန်နဲ့တရားမဝင်ဒူးဖော်နေတဲ့မြေရှားတပ်တူလုပ်ငန်းကနေထွက်လာတဲ့တပ်တူ dressing တွေကို Tesla, Volkswagen နဲ့ Siemens တို့အပါအဝင်နမကြီးနိုင်ငံတကာကုမ္ပဏီတွေအနေနဲ့မတုံးကြဖို့ကမ္ဘာဈေးကွက်ထဲမရောက်အောင်လုပ်ဖို့နိုင်ငံတကာအစိုးရတွေအနေနဲ့မြမမြေရှားတပ်ထုနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်မှုတွေအာဂရီလိုက်စားမှုတွေကင်းတဲ့ထုတ်လုပ်မှုဖြစ်အောင်တင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ပေးဖို့တောင်းဆိုထားပါတယ်ရှင
်။မအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျ။ဒီအမေရိကန်တန်ကနေအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဆန္ဒမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတဲ့အကြောင်းစစ်ကောင်စီရဲ့တုံ့ပြန်ပြောဆိုချက်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းစစ်ကောင်စီဘက်ကပြန်လည်တုံ့ပြန်ပြောဆိုပါတယ်။အကူအညီတွေကိုရောက်အောင်ပို့ချင်တဲ့နေရာကိုပို့ပေးဖို့အမှခံထားပေမဲ့အပြင်ကအဖွဲ့အစည်းတွေရဲ့စိတ်ကြိုက်စီမံတာမျိုးကိုတော့ခွင့်ပြုလို့မရဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။အပြည့်အစုံကိုတော့ကိုငင်းညာကဆက်ပြီးတင်ပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပေါင်းစပ်ညှိနှိုင်းရေးအတွက်စစ်ကောင်စီကလိုအပ်တဲ့ပူးပေါင်းဆောင်ရွက်တာမရှိဘူးလို့မလေးရှားနိုင်ငံသားရေးဝန်ကြီးဒါတုဆရီဆဖူဒင်းအဗ်ဒူလာကမနေ့ကပြောဆိုခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုသွားတာပါ။
လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေမှာကျွန်တော်တို့ရဲ့ဆိုးရရဲ့မူဝါဒအတိုင်းပဲသွားပါ။ကျွန်တော်တို့လည်းသူတို့ရောက်ရှိခြင်းနဲ့ရောက်ဖို့ခြင်းနဲ့တွေအောင်ရောက်လုပ်ပေးမယ်ဆိုတော့လူအာမခံပြီးဖြစ်တယ်။ဆိုတော့တချို့နေရာတွေမှာတော့အဲသူတို့အနေနဲ့တော့ကိုယ်တိုင်ပေါ့နော်။သူကြီးကြပ်လှုပ်ဆောင်ခြင်းနဲ့ပေါ်ရှိတယ်။နိုင်ငံတကာမှာလည်းအဲ့ဒီလိုမျိုးမရှိပါဘူးဗျာ။အ ဒီအိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကတော့ဒါရခင်ရတဲ့ကိုယ်လေးတို့ဖြစ်တယ်ဥမာအနေနဲ့ကျွန်တော်တို့ဒီဂျပန်နိုင်ငံကပူပြီးတဲ့အကူအညီတွေပေါ့ဒီဒီပေါ်ဖောင်ဒေးရှင်းအဲအဲ့ရနဲ့ပူပြီးတဲ့အကူစာနေပူပြီးတာရှိတယ်ဒဲအီယိုတွေကိုပို့ပေးတာဒဲဒီတော့ပို့မှာကျွန်တော်ကြောင်းပို့ပေးနိုင်ခဲ့တယ်ကြောင်းပို့လည်းပို့ပေးခဲ့တယ်လက်တွေ့လည်းလောက်ဆောင်နေပြီဖြစ်တယ်ကိုဗစ်အစီအစဉ်မှာလည်းဒီအတိုင်းနဲ့ဖြစ်ပါတယ်အဲကျွန်တော်တို့အနေနဲ့ကတော့ဒီနာတော့သူရရဲ့ကြည့်ရမှုပေါ့နော်ဒီတော့ဒီဥပ္ပလိုက်တော့ဥပ္ပီးတဲ့အခွက်ဒီကြီးခဏရီအောင်းတော့ပါဝင်တဲ့အခွက်ကြီးရဲ့အကြည့်ရမှုတွေပဲကျွန်တော်ဒါဆက်လက်လောက်ဆောင်ပြီးတော့မှဖြစ်ပါတယ
်လူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့မြန်မာအလို့အဖွဲ့ကိုဖွဲ့စည်းခဲ့ရမှာနိုင်ငံတကာကြက်ချိန်ဤအဖွဲ့နဲ့အာဆီယံနိုင်ငံတွေကအရက်ဖတ်အဖွဲ့အစည်းတွေပါဝင်ကြဖို့ချမှတ်ခဲ့ပေမဲ့လည်းလိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေမရခဲ့ဘူးလို့မလေးရှားနိုင်ငံသားရေးဝန်ကြီးကဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကအဓိပ္ပာယ်ရှိရှိအလုံးမှာပို့ပြီးပါဝင်ဖို့လိုလားပါတယ်လို့မစ္စတာဆာဖူဒင်အဗ်ဒူလာကပြောပါတယ်။ဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ်
။နိုင်ငံတကာမှာမြို့နိုင်ငံမှာပေါ့နော်။အဲသူတို့နိုင်ငံပါဝင်ဒေနိုင်ငံမှာမဆိုလူသားချင်းစာနာထောက်ထားမှုအခုဒီကိစ္စတွေကလက်ရှိဖြစ်နေတဲ့ရှိနေတဲ့ကျွန်တော်တို့ဒါအထူးရတဲ့စီမံခန့်ခွဲမှုနဲ့ပူးပေါင်းဆောင်ရွက်ရတော့ဖြစ်ပါတယ်။အဲ့ဒါတို့အာဆီယံကျွန်တော်တို့ဒီအာဆီယံအကူအညီပေးအရေးမှာပို့ပေါင်းပြန်တဲ့နေရာတွေမှာလည်းအလုပ်ပါပဲကျွန်တော်တို့လည်းလက်ရှိမှာနိုင်ငံတကာအဖွဲ့အစည်းတွေရှိတယ်ဘူလာလမကမှာရှိတဲ့ကျွန်တော်တို့ဒီဆက်လို့အဖွဲ့အစည်းမျိုးတွေရှိတယ်ကျွန်တော်ပူပေါင်းဆောင်ရွက်နေရရှိတာကိုတွေ့နိုင်ပါတယ်ဒီမှာပို့ခဲ့တဲ့ဒါသူရဲ့ပြင်ပအာဆီယံတွေနဲ့လှုပ်ဆောင်လို့တော့မရဘူးလို့ပဲပြောနေပါ
ဒေသန္တရအရင်းမြစ်တွေကနေတိကျတဲ့သတင်းအချက်အလက်တွေရရှိရေးဘေးဒဏ်ခံပြည်သူတွေရဲ့အသံကိုနားထောင်ရေးနဲ့တာဝန်ခံမှုပွင့်လင်းမြင်သာမှုနဲ့အကဲဖြတ်ကြည့်ရှုနိုင်ရေးအတွက်မူပေါင်းချမှတ်ရေးတွေဟာတိုးတက်အောင်လုပ်ရမယ့်နယ်ပယ်တွေဖြစ်ကြောင်းလဲမလေးရှားနိုင်ငံသားဝင်ကြီးကထောက်ပြသွားပါတယ်။အကူအညီပေးရမှာမျက်နှာလိုက်မှာခွဲခြားဆက်ဆံမှုတွေကိုပူပန်ကြောင်းလဲသူကပြောပါတယ်။ရန်ပုံငွေမရှိတာနဲ့ပဋိပက္ခဒဏ်ကိုခံကြရသူတွေတကယ်လိုအပ်ချက်အတိုင်းအကူအညီတွေပေးနိုင်ရေးတို့ဟာစိန်ခေါ်ချက်တွေဖြစ်တယ်လို့လည်းပြောပါတယ်။ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့လူသားချင်းစာနာမှုအကူအညီတွေကိုနေဆက်ဒေတာအဖွဲ့အစည်းတွေကတဆင့်ပေးပို့ဖို့တောင်းဆိုထားပါတယ်
။အစိုးရရဲ့ကျွန်တော်တို့ဒါကြီးဆွဲထားတဲ့မူဝါဒတွေရှိမှာပေါ့ဗျာ။အစိုးရရေးထားတဲ့မူဝါဒတွေရှိတဲ့လုပ်ငန်းစဉ်တွေရှိတယ်။အဲ့လုပ်ငန်းစဉ်ကိုဝေဖန်ပြီးမှလုပ်ချင်နေတာမျိုးတွေရှိတယ်။လုပ်ချင်တာမျိုးတွေရှိတယ်။ဒါတွေကတော့ဒီပြည်အစိုးရမှာကျွန်တော်တို့ဖွင့်ပြတာမရှိပါဘူး။ဒီဟာကိုအမိခံပြီးတော့ကျွန်တော်တို့လက်နက်ကိုင်းသာတောင်းပေါင်းရနေတဲ့အခွင့်အရေးကြီးကိုအပူတင်တဲ့အနေထားမျိုးတွေရှိတယ်။ဒါတွေကတော့ဒေနိုင်ငံမှာလက်ခံနိုင်တဲ့အနေထားမရှိတဲ့အနေထားပဲဖြစ်တယ်လို့ပြောလို့
ပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုတဲ့မလေးရှားနိုင်ငံသားရဲ့ဝန်ကြီးရဲ့ပြောဆိုချက်တွေအပေါ်စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုသွားတာပါခင်ဗျာ။
ကိုကြီးညာတင်ပြပေးခဲ့တာပါခဏအခုဆက်ပြီးတော့လွန်ကော်မြို့နယ်အတွင်းကစစ်ဆောင်စခန်းကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါဦးမယ်။ကယားပြည်နယ်လွန်ကော်မြို့နယ်ရဲ့မြောက်ဖက်လွိုင်းလင်းလေးကျေးရွာမှာရှိတဲ့စစ်ဆောင်စခန်းရှိတဲ့နေရာတွေကိုဒီကနေ့မနေ့ပိုင်းကစစ်ကောင်စီဘက်ကလေယာဉ်ပေါ်ကနေဆက်တင်နဲ့ပြစ်ခတ်ခဲ့သလိုပုံကျဲချတာလည်းလုပ်ခဲ့တယ်လို့ဒီစစ်ဆောင်စခန်းမှာနေထိုင်သူတွေက VOA ကိုပြောပါလေ။စစ်ဆောင်အများအပြားရှိတဲ့လွိုင်းလင်းလေးကစစ်ဆောင်စခန်းနေမှာကလေးတငယ်တွေအများအပြားရှိပြီးဒီကနေ့မနေ့ပြစ်ခတ်မှုကြောင့်အရေးပေါ်ထွက်ပြေးတင်းရှောင်ခဲ့ကြရတယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ Marketing View ကတင်ပြပေးမှာပါခင်ဗျာ
။လွိုင်းလင်းလေးကျေးရွာရဲ့ရှေ့ဘက်အချမ်းစစ်ချောင်းစခန်းတွေရှိတဲ့နေရာတွေကိုဒီကနေ့မနေ့10နာရီလောက်မှာစစ်တပ်ကလေရင်ပေါ်ကနေပြစ်ခတ်ခဲ့တဲ့အတွက်စစ်ဆောင်အများအပြားထပ်မံထွက်ပြေးခဲ့ကြရတယ်လို့အဲ့ဒီစစ်ဆောင်စခန်းမှာခိုးလုံနေသူတချို့ကပြောပါတယ်။ဒီဒေသမှာစစ်ဆောင်ဦးရေက8000လောက်ထိရှိတယ်လို့စကန်တာဝန်ခံတူကပြောပါရယ်လွိုင်းလင်းလေးကြီးရွာစစ်ဆောင်စကန်တခုမှာခိုးလုံနေသူတူကလည်းလေရင်နဲ့တိုက်ခိုက်ခံရတဲ့အခြေအနေကိုအခုလိုပြောပြပါရယ
်အာဒီနီမာအဲ့ရစစ်ဆောင်ကြီးရှိတဲ့တိုက်ပွဲလည်းမဖြစ်တော့နဲ့စစ်ဆောင်ကြီးရှိတဲ့နေရာကိုလင်းနေလဲလာသေးတော့တာဆက်ဒီကောသူတို့လေကြောင်းနဲ့ပြေတော့ခါကျအဲ့စစ်ဆောင်ကလေးတွေကဆက်ပြေးရရင်တော့ဒီခလေးကြီးကတော့တော်တော်စိတ်မကောင်းဖြစ်ပြီးတော့ငိုနေရတဲ့အဲ့လိုမျိုးတွေရှိရဲ့ဒီက
အသေးဆုံးတဲ့ထိခိုက်မှုတွေရှိတယ်လို့ပြောကြပေမဲ့အခုအချိန်ထိလူပဏိယောက်ထိခိုက်သိဆုံးတယ်ဆိုတာကိုအတိအကျမပြောနိုင်သေးဘူးလို့ဒေသခံတချို့ကပြောပါရယ်လူမှုကွန်ရက်ပေါ်တင်လာတဲ့ဒေသခံတချို့ရဲ့အချက်အလက်တွေအရာကတော့လူတဦးသိဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်စစ်ဆောင်တချို့ကတော့ ဘေးလူရကိုထွက်ခွာနေကြတယ်လို့လိုက်ကော်ဒေတာကန်တူက VOA ကိုပြောပါတယ
်ဒီအဖက်ကမရှိတော့ဒီဘက်ကိုလာနေလို့ထုံးဆက်ထားတယ်အခုကတော့မထွက်လာနိုင်ဘူးတဲ့မိုးတွေရွာလို့တဲ့ဒါဘက်ကိုတော်တော်ရွာဘက်ကိုဆိတ်လာတယ်တဲ့သူကဆက်ပြောလာတော့
ဒီမိုးဆူအနီးနားကကြေးရွာတချို့ကိုလည်းမနေ့တနေ့လာနေကတနည်းအားလုံးဒီပါဆက်တနက်တွေနဲ့အဝေးကလေးဖြစ်ခတ်ခဲ့တယ်လို့ဒီမော့ဆူဒေသခံတချို့ကပြောပါရယ်84နှစ်မြောက်ကရင်ပြည်အမျိုးသားခုခံတော်လှန်ရေးနေ့အခမ်းအနားကိုကရင်ပြည်တပ်မတော် KA ဌာနချုပ်ဖြစ်တဲ့တာလဲဒူဆူညမိုမှာဒီကနေ့ကျင်းပနေတဲ့အချိန်မှာပဲကြားပြည်နယ်လွိုက်ကော်မြို့အနီးကျေးရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေထိုးစစ်ဆင်ဆက်ပြီးတော့တိုက်ခိုက်နေတာဖြစ်ပါရယ်ရှင်
မကင်ပြည်တွင်းတင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့ကလေးမျိုးနယ်အတွင်းကစစ်ဆောင်တရဲ့အခြေအနေကိုတင်ပြပေးကြပါမယ်စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းမှာပြီးခဲ့တဲ့မေလကစစ်ကောင်စစ်တပ်ရဲ့စီးရေလှုပ်ရှားမှုတွေကြောင့်ကျေးရွာအတော်များများကထောင်နဲ့ချီတဲ့ဒေသကနေအိုးအိမ်ဆုံးခွာပေးလို့ရကိုထွက်ပြေးကြရပါတယ်စစ်ကောင်စစ်တပ်တွေရွာထဲဝင်ပြီးနောက်နေအိမ်မိရှုပ်ရာခံရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်လာတာပါတိုက်ပွဲတင်ညာပြုလာတဲ့လက်ရှိအချိန်မှာတချို့ဒေသခံတွေနေအိမ်ပြန်လာနိုင်ပေမဲ့တချို့ဒေသခံတွေကတော့တောတောင်တွေထဲမှာအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်။ကလေးမျိုးနဲ့တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့မေလတွေကကလေးမျိုးနဲ့တောင်ပိုင်းကျေးရွာတွေဘက်ကိုစစ်ကောင်စီတပ်တွေစစ်ကြောင်းနဲ့ဝင်ရောက်လာခဲ့ပြီးကျေးရွာတွေကနေအိမ်တွေမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီနောက်ပိုင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့နှစ်ဖက်ထိတွေ့တိုက်ပွဲတွေဖြစ်လာခဲ့ပြီးတော့ရေရှင်ကျေးရွာ၊အရှိစီးကျေးရွာ၊ရှားဖို့ကျေးရွာစတဲ့ပတ်ဝန်းကျင်ရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးတိတ်ဆောင်ခဲ့ကြရပါတယ်။ပြီးခဲ့တဲ့တလားလောက်ကဆလို့တိုက်ပွဲတွေတင်းကျိန်စပြူလာလို့တချို့ဒေသခံတွေနေအိမ်ကိုပြန်လာခဲ့ကြပါတယ်ဒါပေမဲ့ရွာလုံးချွတ်မိရှုခံရတဲ့ရေရှင်ကျေးရွာနဲ့အရှိစီးကျေးရွာဒေသခံတို့ကတော့ပြန်စရာနေအိမ်မရှိတော့ဘဲတောတောင်တွေထဲမှာခိုလုံနေကြရဆဲဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပါတယ
်ဒီစရာတော့ဘယ်သူမှပြန်လို့မရဘူးပဲသူတို့ရွာလည်းဘာမှမပြန်တော့ဘူးဆိုတော့အရှိစီးကတော့၃ပုံ၄ပုံလောက်ကပြန်လာကြပြီပြန်လာပြီးမှဒီကြီးရွာတဲ့နေထမှာအသီးလေးတွေဖောက်ပေးကြတယ်ရှိကြလေးနဲ့လည်းအခုကမှစားလိုက်ချာလဲအဲ့လိုမျိုးပဲပြည်ကနေထောက်ပံ့ပေးကြတာအဲ့လိုနေကြတယ်ပဲစီးစီးပြီးပြန်လာပြီးရှားဖို့ပြန်လာပြီးတင်သားပြန်လာပြီး
မိဘတန်တင်ဒေသခံတွေနေထိုင်စားတောက်ရေးအတွက်ဘေးဝင်းကျင်ကရွာအချင်းချင်းဝိုင်းဝန်းကူညီထားကြပါတယ်။ရွာသူရွာသားတွေနေအိမ်ပြန်လာနိုင်ပေမဲ့အခုချိန်ထိစိတ်ချလက်ချရတဲ့အခြေအနေတော့မရှိသေးပါဘူး။စစ်ဘေးဒုက္ခသည်တွေနဲ့မိဘတင်ဒေသခံတွေအတွက်အလှူရှင်တွေလည်းတိတ်မရှိကြပါဘူး။စေဝါနဲ့ရိခါအကူအညီတွေလည်းလိုအပ်နေကြတယ်လို့ပြောပါတယ်။
ခုကမိုးရံကာလဆိုတော့တိဝခက်ခဲရှိရယ်ဆိုတော့ဒါပေမဲ့ဒီစားနပ်ရေးကာလခက်ခဲရှိရယ်ဆိုတာဒီဦးစစ်တဲ့ရွာတွေကတော့ညရဆိုတော့ဒီပြန်ခဲ့တဲ့ရွာတွေနေမှာညပြီးမှပြေးရတာမျိုးတွေအဲ့လိုမျိုးပဲစားတော့နေကြတာလောလောဆယ်ရတော့ဒီကနေအများကြီးဟိုမျိုးကူညီထောက်ပံ့ပြီးတော့တိတ်မရရသေးဘူးပြည်ဒီဘက်မှာတော့အချင်းချင်းကူညီဒါပဲရှိတယ်နောက်ဘက်မှာလည်းတိတ်ချရတဲ့အချိန်တွေတော့မရှိဘူးပြဒါဆိုလည်းဆိုတော့ဒီတိရွာတွေနဲ့လည်းကတ်တယ်နောက်ဘက်မှာလည်းတက်ပွဲတွေကဖြစ်နေတယ်ဆိုတော့အိမ်ဒီမားတွေကလည်းဒီအထုပ်ကောင်းမဖြစ်ရဘူးပေါ့ဗျာဒီကြောပိုးဆိုရင်ကိုထုံးကိုအိမ်ပြန်နေဆိုလည်းဒီထုတ်ဟာဒီတိုင်းမဲ့ထားရတယ်တကယ်ကြည့်ရမလဲဆိုတာမတည်ဘူးဆိုတော့လွတ်လပ်လပ်တော့နေလို့မရဘူ
းရေရှင်ချေးရွာကရွာသားတူကဒေသခံတွေလက်ရှိတိမ်းရှောင်နေကြရတဲ့တောတောင်ထဲမှာမိုးကတဲထိုးပြီးဖြစ်တယ်လို့နေထိုင်နေကြရတာဖြစ်တယ်လို့ပြောပါတယ်အကူအညီတွေသိမ့်မရတာကြောင့်စားစရာတွေကတောတောင်တွေထဲမှာရှိတာတွေကိုရှာစားနေကြရပါတယ်
ဒီကဲတစ်ခေါက်ကရွာဘက်ကိုစစ်ကြောင်းထိုးတော့ကြရင်တရွာလုံးကိုအဲ့လိုဟိုစစ်တပ်ကမီးရှို့သွားတာဆိုလေအဲ့ဒါတရွာလုံးအိမ်ကြီးရှိတော့ဘူးအဲ့ဆိုတော့တော်ထဲမှာပဲနေကြတာတရွာလုံးကလူတွေကရွာထဲမပြန်ကြအောင်မှတရွာလုံးရှို့ခံရမှာအဲ့ပြီးတော့ရွာထဲမှာအိမ်ကြီးရှိတော့ဘူးတော့တာရွာသားတွေကအဲ့တော်ထဲမှာပဲတရားထိုးပြီးနေကြတာမှာတော်ထဲမှာအခုလိုချိန်ဆိုတော့ဒီကမှုတ်လေးပေါ့လေညစ်ပြီးအဲ့လိုတွေပဲချင်မအောင်လို့အဲ့တားပဲရှိရမယ်ပဲလက်စားနေတာ
ရှေရှင်ကျေးရွာဟာအင်ဂျင်400ဝန်းကျင်လောက်ရှိပါတယ်ပြီးခဲ့တဲ့မေလပထမပတ်လောက်မှာစစ်ကောင်စီတပ်တွေရွာထဲဝင်လာပြီးတော့နေအိမ်တွေအားလုံးမိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုအချိန်မှာတိုက်ပွဲတွေတည်ငြိမ်နေပေမဲ့ဒေသခံတွေပြန်စရာနေအိမ်မရှိတော့ဘဲတောတောင်ထဲမှာအခက်အခဲပေါင်းစုံနဲ့ဆက်လက်ရင်ဆိုင်နေကြရပါတယ်ရွာသားတွေထိခိုက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်တွေအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်ထွက်ပြေးတိမ်းချောင်နေတဲ့ဆေးဘေးဒုက္ခသည်တွေကတော့တိုက်ပွဲတွေငြိမ်သွားပေမဲ့တောတောင်တွေထဲမှာသူတို့ဆက်လက်ရပ်တည်နိုင်ဖို့အခက်အခဲမျိုးစုံဆက်ပြီးရင်ဆိုင်နေကြရတယ်လို့ပြောပါတယ်ရှင်
။မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ
တကယ်ဘဝဇက်လန်းတွေ one click cloud တစ်ချက်နဲ့ယုံနေကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်ရရှိနေခုနားဆင်နေကြတာကတော့ view မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဂျပန်နိုင်ငံမှာအနုမြုပ်ပုံကျက်ခံခဲ့ရတဲ့နှစ်ပတ်လည်ပွဲကျင်းပခဲ့တဲ့အကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျယ်မတ်စုနဲ့ကမ္ဘာတစ်လောကခီးသွားအစီအစဉ်တို့ကိုနားဆင်ကြရမှာပါပထမဦးဆုံးတော့ဂျပန်နိုင်ငံကအနုမြုပ်ပုံကျက်ခံရတဲ့နှစ်ပတ်လည်ပွဲအကြောင်းကိုတင်ပြပေးပါမယ်ဂျပန်နိုင်ငံဟီရိုရှိမာနဲ့နာဂါဆာကီမြို့အပေါ်အနုမြုပ်ပုံကျဲချခံခဲ့ရတဲ့နှစ်ပတ်လည်အထိမ်းအမှတ်အဖြစ်ဂျပန်နိုင်ငံမှာကျင်းပပါတယ်အဲ့ဒီပုံကျဲမှုကြောင့်လူ300,000တက်မနည်းသေဆုံးခဲ့ရတယ်လို့ဒုတိယကမ္ဘာစစ်ကြီးလည်းအဆုံးသတ်သွားခဲ့ပါတယ်1945ခုနှစ်ဒုတိယကမ္ဘာစစ်မှာရှုံးနိမ့်ခဲ့တဲ့နောက်ပိုင်းကာကွယ်ရေးအသုံးစရိတ်ကိစ္စကိုမပြောအပ်တဲ့အကြောင်းအရာတစ်ခုအဖြစ်ဂျပန်မှာယူဆထားတယ်လို့ကမ္ဘာညဉ့်ဉျေးရေးအတွက်ရှေ့ရှုဆောင်ရွက်မယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပြုပြောဆိုထားတာပါဒါပေမဲ့လည်းအင်းနီချင်းတရုတ်နိုင်ငံရဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲကာကွယ်ရေးအသုံးစရိတ်တိုးမြင့်သုံးစွဲဖို့ဂျပန်နိုင်ငံကပြင်ဆင်နေပါပြီဒီအကြောင်းတိုကျိုမြို့ကနေ Henry Ritual သတင်းပေးပို့ထားတာကိုနားလောင်ကတင်ပြပေးပါမယ်ခင်ဗျာ
ဟီရိုရှိမာမြို့အပေါ်အမေရိကန်ပြည်ထောင်စုကအနုမြုပ်ပုံကျဲချမှုမှာအသက်မသေးကျန်ရသူတွေနဲ့အတူမြို့ခံကျောင်းသူကျောင်းသားတွေကအနုမြုပ်ပုံကျဲချခံခဲ့ရတဲ့89နှစ်မြောက်နှစ်ပတ်လည်ကိုဩဂုတ်လ6ရက်နေ့မှာကျင်းပခဲ့ပါတယ်။ပုံကျဲမှုကြောင့်ဟီရိုရှိမာမြို့တစ်ခုလုံးပျက်စီးခဲ့ရသလိုခမန်းကျေလူပေါင်း34,000ကျော်သေဆုံးခဲ့ရတာပါ။အခမ်းအနားကိုဂျပန်အစိုးရအရာရှိတွေနဲ့အတူကုလသမဂ္ဂအတွေ့အမှုချုပ်တို့လည်းတက်ရောက်ခဲ့ပါတယ်။အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအခုလိုပြောပါတယ်
Almost 13,000 nuclear weapons are held in arsenals
around the world အနုမြုပ်လက်နက်ပေါင်း 13,000 လောက်ရှိပါတယ်နျူကလီးယားလက်နက်တွေသုံးတော့မလို့လို့ပြောဆိုနေရတဲ့အသံတွေလည်းကြားနေရပါတယ်အစီအလံကနေကိုရီးယားကျွန်းဆွယ်အထိတမကဘူးယူကရိန်းကိုကြည့်ကြော်နေတဲ့ရုရှားနိုင်ငံစီကလည်းကြားနေရတာပါနျူကလီးယားစစ်ပွဲဖြစ်လာနိုင်ခြင်းရှိတဲ့ဆိုတာမျိုးနျူကလီးယားလက်နက်ပိုင်ရှင်နိုင်ငံတွေကခိုင်မာပြောဆိုနေကြတာမျိုးလဲလုံးဝလက်ခံနိုင်ဖို့မရှိပါဘူ
းဖလားမနစ်စစ်မှုထိပ်သည့်ခုနှစ်နိုင်ငံ G7 အစည်းအဝေးကိုဟီရိုရှိမာမြို့မှာလက်ခံကျင်းပမှာပါဂျပန်ဝန်ကြီးချုပ်ကအခုလိုပြောပါတယ် G7
ဆွေးနွေးတော်တော်မူ平和のモニュメントの前で
人間へこう手に手に手ワインワイン加越とめそうだ人間へ備満しまべ G7 ガウン装類ね繰り比まဖြစ်ပါတယ်
1945ခုနှစ်နောက်ပိုင်းရေးဆွဲခဲ့တဲ့ဂျပန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာနိုင်ငံတော်ရဲ့အချုပ်အခြာအာဏာတစ်ခုလိုပဲစစ်ပွဲတွေကိုဂျပန်လူမျိုးတွေကထာဝရဆန့်ကျင်ကြောင်းဖော်ပြထားပါတယ်စစ်ကိုမလိုလားကြပေမဲ့စစ်မဲ့ရေးရာချင်းချောင်မှုတွေကဂျပန်နိုင်ငံစီတဖြည်းဖြည်းချိတ်ကပ်လာနေပါတယ်လက်တလောရက်တွေအတွင်းတိုင်ဝမ်ကျွန်းအနီးတရုတ်တို့ရဲ့ကြီးမားတဲ့စီးရေးလက်ကျင့်မှုတွေကိုဂျပန်ရုပ်သံတွေမှာဖော်ပြကြပါတယ်သူပိုင်နယ်မြေတစ်ခုအဖြစ်ပြောဆိုနေတဲ့တိုင်ဝမ်ကျွန်းကိုတရုတ်တို့ကျူးကျော်ဖို့ပြင်ဆင်နေပြီလားဆိုတဲ့စိုးရိမ်တံတွေလည်းပြည်သူတွေကြားမှာထွက်ပေါ်လာပါတယ်ဂျပန်ပင်လယ်ပြင်ထဲကစစ်ပွဲရေးဆောင်နဲ့တရုတ်မစ်ဆိုင်တုံးအတော်များများကြောက်ခဲ့တယ်လို့ဂျပန်တို့ကပြောပါတယ်။အနုမြုပ်ပုံကျဲခံခဲ့ရတဲ့အထိမ်းအမှတ်အခမ်းအနားအပြင်မှာပဲတိုင်ဝမ်နဲ့ယူကရိန်းအကြက်တဲအရာဂျပန်ဖက်ကလည်းတုံ့ပြန်ဆောင်ရွက်ခဲ့ရကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်။ဂျပန်ကာကွယ်ရေးစွမ်းရည်တွေအစဉ်မြင့်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ပြည်သူတွေကလည်းဂျာကိုထောက်ခံကြောင်းသူတေတီတက်စီယိုကိုတန်နီကပြောပါတယ
်။ Because of the Russian invasion of Ukraine.
ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်နေတဲ့အတွက်နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လို့ပြည်သူတွေရဲ့အရှုမြင်ချက်တွေကိုတိတိတသားပြောင်းလဲသွားစီပါတယ်။တရုတ်ရဲ့ရန်လိုတဲ့လို့ရဲ့အပေါ်ဂျပန်ပြည်သူတွေအတော်စိုးရိမ်နေကြတာပါ။ပြည်သူသဘောထားစစ်တမ်းတွေမှာလည်းဖွဲ့စည်းအုပ်ချုပ်ပုံကိုပြင်ဆင်ဖို့ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်သုံးစွဲဖို့နဲ့ဂျပန်ရဲ့တိုက်ခိုက်ရေးစွမ်းရည်တွေထုတ်ဖော်ပြသဖို့ကိုတောင်းထောက်ခံကြတာတွေတွေ့ရပါတယ်။
ရှင်မြင်းအနေထားအကွာအဝေးကြောင့်ရောအမေရိကန်စစ်ဘက်တပ်ဖွဲ့ဝင်တွေကိုသူ့မြေပေါ်မှာလက်ခံထားတဲ့အတွက်ကြောင့်မှတိုင်ဝမ်အကြက်အဲမှာဂျပန်နိုင်ငံပါဝင်ပတ်သက်မှုရှိလာနိုင်တယ်လို့ပမောက်ခကိုတာနီကပြောပါရယ်ဟီရိုရှိမာနဲ့နာဂါဆာကီမြို့ပေါ်အနုမြုပ်ပုံကျဲချခဲ့တာကြောင့်စစ်ပွဲတွေစီးရေးဆွေးနွေးတွေနဲ့ပတ်သက်လို့ဂျပန်ပြည်သူရဲ့အမြင်တော်ရာတွေလည်းပြောင်းလဲသွားခဲ့ကြတာပါဒါပေမဲ့လည်း89နှစ်ကြာရှိလာချိန်မှာတော့အင်အားကောင်းပြီးရန်လိုနေတဲ့တရုတ်နိုင်ငံရဲ့စစ်ဖက်လှုပ်ရှားမှုတွေကဂျပန်နိုင်ငံဖက်ကိုချဉ်ကပ်လာနေပြီဆိုတော့လက်တွေ့အခြေအနေတရနဲ့ဂျပန်တို့လက်ရှိရင်ဆိုင်ကြုံတွေ့နေရပြီဖြစ်ပါတယ
်။နန်းလောင်တင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ ခုဆက်ပြီးတော့ဒီရက်ပိုင်းနဲ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြကြပါမယ်။အမေရိကန်အလုပ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုလာရောက်သွားပြီးတဲ့နောက်မှာတရုတ်ရောထိုင်ဝမ်ရောစီးရဲလက်ကျင့်မှုတွေပြုတ်လုအင်အားပြနေကြပါတယ်။အင်ပြူတော်ခြံဝင်းသားတစ်ပင်အောင်မိုးခုံနေသူ၄ဦးမိုးချိုးပစ်ခံရပြီးတော့၃ဦးသေဆုံးသွားတဲ့အကြောင်းတွေကိုတော့မိုင်းတန်နာကျော်ကစူးစီးတင်ပြပေးထားပါရခင်ဗျာ။
ပေါင်းများစွာအတွင်းမှာအမေရိကန်ထိပ်တန်းနိုင်ငံရေးခေါင်းဆောင်တူထိုင်ဝမ်ကိုတွားရောက်မှုဖြစ်နေအောက်လွတ်တော်ဥက္ကဋ္ဌနန်စီဘလိုစီထိုင်ဝမ်ကိုတွားရောက်ခဲ့ပြီးတဲ့နောက်တရုတ်တို့ကထိုင်ဝမ်ကျွန်းနောက်မှာဒုံးကျည်တွေကိုပြစ်လွတ်ပြီးတော့စီးရဲလေ့ကျင့်ခဲ့တယ်လို့တရုတ်ဆိုရမီဒီယာတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်တရုတ်ကဩဂုတ်လ၄ရက်နေ့ကစပြီးတော့ထိုင်ဝမ်ကျွန်းပတ်လည်ရေပြင်တဲ့ကိုဒုံးကျည်တွေပြစ်လွတ်ပြီးတော့စီးရဲလေ့ကျင့်ခဲ့တာကိုတရုတ်ဆိုရရုပ်သံ CCTV ကထုတ်လွှင့်ပြသခဲ့တာပါရေပြင်ကနေရေပြင်ကိုဒုံးကျည်တွေတကြော့ပြီးတကြော့ဖြစ်တာ CCTV ရုပ်သံဗီဒီယိုတွေမှာတွေ့ရပါတယ်။ပုံမှန်ဒုံးကျည်တွေကိုထိုင်ဝမ်ကျွန်းအရှေ့ခြမ်းရေပြင်နဲ့ပစ်လိုက်တယ်။စီစဉ်ထားတဲ့စီရေးလေ့ကျင့်မှုရဲ့တစိမ့်တစ်ဒေသဖြစ်တယ်လို့တရုတ်ကအရှေ့ပိုင်းစီရေးကိုကဲမှုရုံးကပထမအဆုံးနေ့မှာပဲကြေညာသွားခဲ့ပါတယ်။ဒီစီရေးလေ့ကျင့်မှုကိုဩဂုတ်လ၄ရက် Greenwich Center ချင်း၄နာရီကနေပြီးတော့ဩဂုတ်လ၇ရက်တနင်္ဂနွေ၄နာရီအထိပြုလုပ်သွားခဲ့ပါတယ်။ထိုင်ဝမ်ကာဝေးရေးဌာနကလည်းတရုတ်ရဲ့ဒုံဖန်းဒုံးကျည်တွေကျလာတာကိုပထမဆုံးနေ့မှာပဲအတည်ပြုခဲ့တာပါဒီစီရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးတော့ထိုင်ဝမ်ကတရုတ်စီရေးလေ့ကျင့်မှုဟာကုလသမဂ္ဂအစည်းအဝေးကိုချိုးဖောက်တာဖြစ်တယ်ထိုင်ဝမ်ပိုင်နယ်ကိုကျူးကျော်ပြီးတော့လေကြောင်းရေကြောင်းတွာလာမှုတွေကိုဒဲစင်ခေါ်လိုက်တာပဲလို့ပြောသွားပါတယ်တရုတ်ကဒီလိုစီရေးလေ့ကျင့်ပြီးလည်းမပြီးသေးပါဘူးလေးရက်ပြီးသွားရင်နောက်တစ်ခါထပ်ပြီးတော့စီရေးလေ့ကျင့်မှုအစ်စ်ထပ်လုပ်တယ်လို့တရုတ်ကကြေညာသွားတာပါဒီလိုအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌထိုင်ဝမ်ကျွန်းကိုတွားရောက်မှုကအစပြုပြီးတော့သူ့ရဲ့ခီးစဉ်ပြီးစတင်ပြုလုပ်တဲ့တရုတ်ရဲ့စစ်အင်အားပြားစစ်ရေးလေ့ကျင့်မှုပြီးဆုံးတဲ့အခါမှာတော့ထိုင်ဝမ်ကလည်းဒေသရင်းစစ်ရေးလေ့ကျင့်မှုပြုလုပ်ခဲ့ပါတယ်ဩဂုတ်လ9ရက်နေ့ကထိုင်ဝမ်ကျွန်းတောင်ပိုင်းပင်တုံးခရိုင်မှာလူရိုးလုံစင်စစ်ရေးလေ့ကျင့်မှုပြုလုပ်ခဲ့တာပါတရုတ်ရဲ့ရန်လိုမှုကိုတံပြန်နိုင်အောင်ထိုင်ဝမ်ရဲ့စစ်ရေးအစဉ်သင်းရှိမှုအနေထားဆက်စစ်လေ့ကျင့်မှုဖြစ်ပါတယ်လို့ထိုင်ဝမ်ကဗိုလ်ချုပ်လိုးဝေဂျဲကပြောပါတယ်တရုတ်ကထိုင်ဝမ်ကျွန်းတစ်ဝက်ရေပြင်နဲ့ဝင်ရင်စီးရဲလက်ကျင့်မှုတွေထပ်လုပ်မယ်လို့ကြေညာပြီးတဲ့နောက်တစ်ရက်လည်းဖြစ်ပါတယ်တရုတ်တို့ထိုင်ဝမ်ကျွန်းအနီးပြုလုပ်သွားတဲ့တကယ့်ခရင်အစစ်တွေအသုံးပြုတဲ့လေရတာစီးရဲလက်ကျင့်မှုအပြီးမှာထိုင်ဝမ်ရဲ့စီးရဲလက်ကျင့်မှုစတာပါဒီလိုမျိုးတရုတ်နဲ့ထိုင်ဝမ်ဒီအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုလာရောက်ပြီးမှအပြန်လန်းစစ်အင်အားပြနေကြပါတယ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်နဲ့အနီးပတ်ဝန်းကျင်ဒေသမှာတော့ဒီသတင်းပတ်အစောပိုင်းမှာမိုးသက်သက်ထန်ထန်ရွာခဲ့ပြီးတော့ရေကြီးလို့လူတွေသေဆုံးပျောက်ဆုံးမှုတွေရှိနေပါတယ်။လဲကျတဲ့တစ်ပင်ကိုရှင်းလင်းသူဓာတ်လိုက်ပြီးတော့သေဆုံးရတာမျိုးဘတ်စကားမတိုင်ပြိုကျလို့ပြီးပြီးတော့လူသေဆုံးမှုတွေဖြစ်လို့နောက်ထပ်သေဆုံးမှုတွေမကြုံရအောင်လို့အန်ရရှိတဲ့နေရာတွေကနေလူတွေကိုပြောင်းရွှေ့ဖို့သမ္မတကညွှန်ကြားထားတာပါ။အခုလ9ရက်နေ့ကဆိုးမြို့တော်ဒေသမိုးသည်ထံပြီးရေလွှမ်းမှုလို့လူ10ဦးမကသေဆုံးပြီးတော့နောက်ထပ်6ဦးပျောက်ဆုံးနေတာဖြစ်ပါတယ်။ဆိုးမြို့တော်ရဲ့လူချမ်းသာရပ်ကွက်၊ဂန်းနဲ့ရပ်ကွက်လမ်းတွေမှာလည်းရေတွေပြည့်နေမြေချောင်းတွေလိုဖြစ်နေပြီးတော့ကားတွေလည်းရေမြုပ်နေတာတွေ့ရပါတယ်။ဒီနေ့လနေ့မနေ့မှာစရွာတဲ့မိုးကြောင့်ဆိုးမြို့တော်နဲ့အနီးတစ်ဝိုက်မြို့တွေကအဆောင်800လောက်ရေဝင်ခဲ့ပြီးတော့ပျက်စီးခဲ့ပါတယ်။အေဒီအေးမြေရောက်ခံရေဝင်ပြီးတော့ရေမြုပ်ခံဒီမှာအကူအညီလှမ်းပြီးတော့တောင်းတဲ့လူ၃ဦးကိုတော့ကယ်ဆယ်ရေးအဖွဲ့တွေတွားပြီးတော့ရောက်ရှိပြီးတော့မကယ်ထုတ်နိုင်ခဲ့လို့အသေးဆုံးသွားကြပါတယ်။ရေချင်းလို့အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေလည်းပြတ်တောက်ခဲ့ရပြီးတော့အစိုးရဝန်ထမ်းတွေပုဂ္ဂလိကကုမ္ပဏီတွေသူတို့အလုပ်သွားပြန်အချင်းကိုညှိလို့ချဖို့နောက်ပြီးတော့ရေဘေးကြောင့်ကုမ္ပဏီတွေပြည့်စည်မှုတွေအများဆုံးပြန်ပြင်ဖို့အတွက်သမ္မတကပြောပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ဒေသမှာကအင်္ဂါနေ့ဩဂုတ်လ9ရက်နေ့မိုးရွာသွန်းနှုန်းကတနာယိုနှစ်လက်မကနေ၄လက်မအထိရှိမယ်လို့ခန့်မှန်းပြီးတော့ကြာသာရင်းနေ့ထိမိုးရွာချိန်လက်မ၄လက်မကနေ14လက်မအထိထပ်ပြီးတော့ရှိလိမ့်မယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်တွင်အရင်နှစ်တွေထက်အပူပြင်းဆုံးဩဂုတ်လအစပိုင်းရက်တရက်မှာတော့ထချုံမိုးရွာသွန်းပြီးတော့မိုးချိုးတွေပြစ်လို့လူသုံးဦးသေဆုံးပြီးတော့တဦးကဒဏ်ရာပြင်းထန်ပါတယ်။ဥရရာသီပြောင်းလဲမှုကြောင့်အမေရိကန်ပြည်အောင်စုတလွားမှာမိုးချိုးပြစ်ချိန်နှုန်းတွေပိုများလာနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောနေပါတယ်။ဩဂုတ်လ၄ရက်နေ့ကဝါရှင်တန်မြို့တော်မှာထချုံမိုးရွာသွန်းပြီးတော့ မိုးကြိုးပြစ်ချခြင်းမှာတော့အနည်းကောင်းငယ်တစ်ခုလုံးလင်းထိန်သွားခဲ့တာပါ။အိမ်ပြူတော်ခြံစည်းရိုးနဲ့ခန္ဒီနေတစ်ပင်အောင်မှာမိုးခုန်နေတဲ့လူလေးယောက်မိုးကြိုးပြစ်ခံရတာကိုလမ်းရဲ့တစ်ဖက်တစ်ချက်အဆောင်ဘော်ကရိုက်တာကင်မရာမှာဖမ်းယူရရှိပါတယ်။သေဆုံးသူတွေထဲမှာတော့နှစ်ဦးကဝစ်ကွန်ဆင်ပြည်နယ်ကလာလေတဲ့အသက်80ကျော်ဇနီးမောင်နှံဖြစ်ကြပါတယ်။သူတို့ကငယ်လင်ငယ်များဖြစ်ပြီးတော့သူတို့ရဲ့56နှစ်မြောက်မင်္ဂလာအထိမ်းမဲ့ဝါရှင်တန်မြို့တော်ကိုအလဲလာချိန်မှာအခုလိုမျိုးအဖြစ်ဆိုးနဲ့ကြုံတွေ့ကြရတာပါ။အိမ်ပြူတော်မြောက်ဖက်9အေကဂျေဝင်းနဲ့ဒီ Lafayette Square ပန်းချံမှာကအထူးသဖြင့်နွေရာသီဆိုရင်မြို့တော်ဝါရှင်တန်ကိုလာလေတဲ့သူတွေနဲ့စီကားနေတတ်တာဖြစ်ပါတယ်။ခွေးရေလိုင်းစီကမ္ဘာချန်ပီယံပြိုင်ပွဲကိုတော့အမေရိကန်ပြည်အစုအနောက်ဖက်ကမ်းရိုးတန်းပစိဖစ်ကမ်းခြေတစ်ခုမှာကျင်းပခဲ့ပြီးတော့ကမ်းခြေတစ်ခုလုံးခွေးလေးတွေကိုချစ်တဲ့သူတွေနဲ့စီကားနေကြတာပါ။ကယ်လီဖိုးနီးယားပြည်နယ်ပစိဖစ်ကကမ်းခြေမှာပြုလုပ်တဲ့ခွေးရေလိုင်းစီပြိုင်ပွဲကိုခွေးချစ်သူတွေအောက်တိုဘာ6ရက်နေ့မှာရောက်ရှိလာခဲ့ကြပါတယ်။ခွေးရွယ်စားလိုက်ပြိုင်ပွဲအစားအစာခွဲထားပြီးတော့ခွေးကြီးတစ်သက်ပြိုင်ပွဲခွေးနဲ့သခင်ရှင်တွဲပြိုင်ပွဲတွေဖြစ်ပါတယ်။Labrador ခွေးမျိုးစားအသက်9နှစ်အရွယ် Charlie ဆိုတဲ့ခွေးကအသက်2နှစ်ခရဲကရေလွာစီးလာခဲ့တာဖြစ်ပြီးတော့သူကခွေးကြီးအုပ်စုမှာဒုတိယရရှိပါတယ်။ပိုင်ရှင်ဖြစ်သူ Jeffrey ရဲ့ Labrador ခွေးအမျိုးစားအသက်9နှစ်အရွယ် Charlie ကတော့အသက်2နှစ်ထဲကရေလွာစီးလာတာဖြစ်ပြီးတော့သူကခွေးကြီးအုပ်စုမှာဒုတိယရပါတယ်။ပိုင်ရှင် James ရဲ့ခွေးလေးအသက်10နှစ်အရွယ် Faith ကတော့ကဲကြည်ကြီးခွေးဖြစ်ပြီးတော့သူကအဲ့ခွေးကြီးအုပ်စုမှာပထမနေရာရသွားတာပါ။ခွေးတစ်ကောင်နဲ့တစ်ကောင်ရေလွာစီအကွာဝေးနောက်ပြီးတော့ပုတ်ပြားပေါ်မှာခြေလေးချောင်းနဲ့ယက်နေသလားထိုင်နေသလားဝင့်နေသလားဒီလိုမျိုးရေလွာစီနီနောက်ပြီးတော့သူတို့ရဲ့စိတ်အနေထားရဲရင်မှုနဲ့လှိုင်းပြင်းအားတို့ပေါ်မှာမူတည်ပြီးတော့စုတွေကိုခွဲခြားပေးတာဖြစ်ပါတယ်။
မေးတာနာကြောတင်ပြပေးကြတာပါခင်ဗျာ။တရားရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါဦးမယ်။2022ခုနှစ်ငွေကြေးဖောင်းပွားမှုရှော့ချရေးဥပဒေကြောင်းကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်မဲညီတူညီမျှရှိနေတဲ့အထက်လွှတ်တော်မှာဒီမိုကရက်ဒုသမ္မတကမလာဟာရစ်မဲနဲ့အဆုံးဖြတ်ပေးပြီးအတည်ပြုလိုက်နိုင်တာပါ။ဒီမတိုင်ခင်စနေနဲ့တနင်္ဂနွေနေ့တွေမှာတော့အကြိမ်နဲ့ဆွေးနွေးခဲ့ကြရပါတယ်။အထက်လွှတ်တော်ရီပပ်ဘလစ်ကန်တွေကတော့ဒီဥပဒေသားအတည်ဖြစ်မယ်ဆိုရင်ငွေတွေမစင်မချင်းသုံးစွဲလိုက်မယ်ဆိုပြီးတင်းကြီးတကြွတဲ့သတိပေးကန့်ကွက်ပြောဆိုနေကြပါတယ်။ VOA သတင်းတောက် Arash Arabasadi သတင်းပေးပို့ထားတာကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ
။ငွေရင်းတွေကအတည်ပြုပြဋ္ဌာန်းလိုက်တဲ့2020ငွေကြေးဖောင်းပွားမှုရှော့ချရေးဥပဒေမှာတန့်ရှင်းစွမ်းအင်ဖန်တီးဖို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ထိန်းချုပ်ဖို့အတွက်ငွေကြေးဘီလီယံ300ကျော်သုံးစွဲမဲ့အစီအစဉ်လဲပါဝင်ပြီးဒါဟာဆိုရင်အမေရိကန်သမိုင်းမှာငွေကြေးအများဆုံးအသုံးပြုတဲ့စီမံကိန်းတွေလည်းဖြစ်ပါတယ်။ဝါရှင်တန် DC ကကွန်ဂရက်လွှတ်တော်မှာစနေနေ့ညကအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက်ဒီမိုကရက်အထက်လွှတ်တော်အမတ်တွေအားလုံးကဥပဒေအတည်ပြုဖို့သဘောတူခဲ့ကြပေမဲ့ Republican တွေအားလုံးကကန့်ကွက်တာကြောင့်မိန်း90စီပိုင်ဆိုင်ထားတဲ့ Democrat နဲ့ Republican အကြား Democrat ဒုတိယသမ္မတ Kamala Harris မင်းနဲ့အတည်ပြုလိုက်နိုင်တာပါ
On this vote, the yeas are 50.
ထောက်ခံမဲ90ကန့်ကွက်မဲ90ရှိနေပါလေ။အထက်လွှတ်တော်မှာမဲကညီညွညီမျှဖြစ်နေတာကြောင့်ဒုသမ္မတကထောက်ခံမဲပေးပြီးအဆိုပြုချက်ကိုဆက်လက်ဆောင်ရွက်ဖို့သဘောတူပါလေ
။ဒီဥပဒေမဲခွဲမဆုံးဖြတ်ခင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တွေကြားဥပဒေအတည်ပြုရေးနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွဆွဲငင်းခုန်ခဲ့ကြသလိုမဲခွဲအတည်ပြုမဲ့လုပ်ငန်းစဉ်နှောင့်နှေးအောင်စနေနေ့ကစလို့တင်းငွေတွေနေ့လည်းဒီရီပပ်ဘလစ်ကန်ဘက်ကပြင်ဆင်ချက်အများပြားနဲ့ပတ်သက်ပြီးတော့လည်းငင်းခုန်ခဲ့ကြပါရစေ။
This is going to reduce the costs that hit American families.
ဒီဥပဒေကအမေရိကန်မိသားစုတွေအတွက်ငွေကြေးအကုန်ကျတတ်တာစီပါလိမ့်မယ်။ဆရာဝန်ထောက်ခံစာနဲ့ဝယ်ရတဲ့ဈေး၊ကျန်းမာရေးစောင့်ရှောက်မှုကုန်ကျစရိတ်စတာတွေပါ။ဒါအပြင်ပိုပြီးတည်ငြိမ်ဘေးရန်ကင်းတဲ့တန်ရှင်းစွမ်းရင်ဖန်တီးနိုင်မှာဖြစ်သလိုအနာဂတ်မှာမိသားစုကုန်ကျစရိတ်လည်းရော့ကျလာမှာပါ။ပထမတစ်နှစ်နှစ်နှစ်မှာအပြောင်းအလဲတွေတွေ့ချင်မှတွေ့ရမှာဖြစ်ပေမဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အစိုးရလက်အောက်မှာအမှုထမ်းခဲ့တဲ့ဘန်နာရေးဝန်ကြီးတွေကဒီဥပဒေကြမ်းကိုထောက်ခံကြပါတယ
်ဒီမိုကရက်နဲ့သမ္မတဘိုက်ဒန်အနေနဲ့စစ်မှုထမ်းဟောင်းနဲ့ပတ်သက်တဲ့ဥပဒေအမေရိကန်ထုတ်ကုန်ပစ္စည်းကဏ္ဍပိုအရှိန်မြင့်ဆောင်ရွက်နိုင်မဲ့ဥပဒေကိုအတည်ပြုနိုင်ခဲ့တယ်လို့မကြခင်ကဆိုရင်လေအယ်ခိုင်ဒါခေါင်းဆောင်အိုင်မန်အယ်ဇဝါဟီရီကိုတုတ်တင်နိုင်ခဲ့ပြီးတဲ့နောက်အခုလိုငွေဖောင်းပွားမှုရှော့ချရေးဥပဒေကိုအတည်ပြုလိုက်နိုင်တယ်လို့လည်းအထက်လွှတ်တော်အမတ်ကွန်းစ်ကပြောပါတယ် ဒီဥပဒေရသုံးဆွဲဖို့လိုအပ်မဲ့ငွေကိုတော့ corporation တွေကအခွန်ငွေတွေနဲ့သုံးဆွဲမှာဖြစ်တယ်လို့ Democrat ဘက်ကပြောပါတယ် Republican တွေကတော့ဒါဟာမှားယွင်းတဲ့လုပ်ရဖြစ်တယ်လို့ထောက်ပြပါတယ်
What you're going to see are normal American families actually see
လုပ်ငန်းတွေပေါ်အခုလိုအခွန်အသစ်တွေကောက်ခံမယ်ဆိုရင်အမေရိကန်တွေသာဒီတန်အရင်ဆုံးခံရမှာကိုတွေ့ရမှာပါအခုသူတို့က corporation ကြီးတွေကိုသာရည်ရွယ်ပြောနေပေမဲ့ corporation တွေကသူတို့ထုတ်ကုန်တွေကိုဈေးမြင့်လိုက်ရုံပါသူတို့အပေါ်ကျလာမဲ့ဝင်ထုတ်ဝင်ပို့ကိုလွှဲပြောင်းပေးလိုက်မှာပါဒါကြောင့်ကျွန်တော်တို့အမြင်ဘက်ကပြောရရင်အခွန်တိုးကောက်လိုက်တိုင်းဒီတန်ကို American လူထုသာခံရမှာကိုမြင်ရမှာပါ
ဒီအချိန်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုကိစ္စကိုကင်တွယ်ဖို့အချိန်မဟုတ်သေးဘူးလို့လည်းအထက်လွှတ်တော်အမတ် Rounds ကပြောပါရယ်ကာယောဂါကာလမတိုင်ခင်ကလှုပ်သားအရေးအတွက်ပြန်ရောက်အောင်ကြိုးစားနေတဲ့အချိန်ထဲမှာပြီးခဲ့တဲ့လတုန်းကတော့ American အလုပ်ကင်ပေါင်း53,000 နီးပါးထပ်မံတိုးလာပါရယ်ဒါဟာဆိုရင်ရာစုနှစ်တွေအတွင်းအ ਨੇ ဆုံးပမာဏလည်းဖြစ်နေသေးတာပါဒီလိုအချိန်မှာပဲ Democrat တွေက2022ငွေကြေးဖုံးပွားမှုလျှော့ချရေးဥပဒေကိုအတည်ပြုလိုက်နိုင်တာပါခင်ဗျာ
မြင့်ဝင်းကျယ်မှသူအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီမြန်မာနိုင်ငံမှာ2021ခုနှစ်စမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်2022ခုနှစ်ဇူလိုင်လလည်းအထိဆိုရင်တိုက်ပွဲကြောင့်မဟုတ်ပဲစစ်ကောင်စီတပ်တွေတတ်တတ်ဝင်ရောက်မိရှို့မှုကြောင့်ဘာသာရေးအဆောက်အုံတွေအပါအဝင်နေအိမ်အဆောက်အဦပေါင်း 28,000 ကျော်မိလောင်ကျွမ်းခဲ့ရပါတယ်အသေးစိတ်ကိုတော့အချက်လက်တွေကိုစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင့်ဝင်းကျယ်မှသူများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဆရာနာသိမ်းပြီးနောက်ပိုင်းလေရင်အဆောက်အအုံ 28,000 ကျော်မိရှုဖြက်စီခြင်းခံခဲ့ရဆရာနာသိမ်းမှုအလွန်နတ်နတ်ခိုင်ပြီးပခါတွေကြောင့်မိရှုဖြက်စီခံခဲ့ရတဲ့လေရင်အဆောက်အအုံ 28,000 ကျော်ရှိလာပါပြီလေရင်နဲ့အဆောက်အအုံမိရှုဖြက်စီခံရတာတွေက2022ခုနှစ်မေလအတွင်းမှာအများဆုံးဖြစ်ခဲ့ပါတယ်မိရှုဖြက်စီခံရမှုအားလုံးရဲ့30ရာခိုင်နှုန်းနီးပါးကမေလအတွင်းမှာပဲဖြစ်ခဲ့တာပါတိုင်းနယ်ပြည်နယ်ဆယ်ခုတွင်နေအိမ်နှင့်အဆောက်အအုံများမိရှုခံခဲ့ရ။နေအိမ်အဆောက်အအုံမိရှုဖြစ်စေခံရတာတွေကတိုင်းနယ်ပြည်နယ်ဆယ်ခုမှာဖြစ်ခဲ့ပြီးစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းအတွင်းမှာနေအိမ်အဆောက်အအုံ 1,400 ကျော်မိရှုဖြစ်စေခံခဲ့ရပါတယ်။ဒုတိယအများဆုံးကမကွေးတိုင်းဖြစ်ပြီးနေအိမ်အဆောက်အအုံ 9,800 ကျော်ဆုံးရှုံးခဲ့ပါတယ်။ရွှေဘုံမြို့နယ်နဲ့ပလဲမြို့နယ်တို့တွင်အများဆုံးမိရှုဖြက်စီခြင်းခံခဲ့ရမိရှုဖြက်စီခံခဲ့ရတာကိုမြို့နယ်လိုက်ကြည့်ရင်လဲစကိုင်းတိုင်းမှာအများဆုံးဖြစ်ပွားခဲ့ပါတယ်ရွှေဘုံမြို့နယ်တစ်ခုထဲမှာတွင်နေအိမ်အဆောက်အအုံ 3,400 ကျော်မိရှုဖြက်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်ဒုတိယအများဆုံးကပလဲမြို့နယ်ဖြစ်ပြီးနေအိမ်အဆောက်အအုံ 2,300 ကျော်ဆုံးရှုံးခဲ့ပါတယ်25ရက်တာကာလအတွင်းစကိုင်းတိုင်းနဲ့မကွေးတိုင်းတိုင်းနေအိမ်မိရှုဖြက်စီခံရမှုအများဆုံးဖြစ်မိရှုဖြက်စီခံရမှုတွေကအခုချိန်ထိရောကြမသွားသေးပါဘူးဇူလိုင်ဒုတိယပတ်တိ25ရက်အတွင်းမှာတည်းနေအိမ်အဆောက်အအုံ930ကျော်မိရှုခံခဲ့ရပါတယ်စကိုင်းတိုင်းမှာနေအိမ်အဆောက်အအုံ280ကျော်နဲ့မကွေးတိုင်းမှာ230ကျော်မိရှုဖြက်စီခံခဲ့ရပါတယ်မိရှုဖြက်စီခံရတာကြောင့်အရသား6ဦးထက်မနည်းလဲတည်ဆုံးခဲ့ပါတယ်
SV မြန်မာရဲ့မြင်ကွင်းကျယ်မဆုများအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။မကြခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပေးတော်မူရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန် မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်ငြိမ်မှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်တော်ရချင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာတစ်လွှားခီးတော့အစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီပါရီမြို့လေကိုဖြတ်တန်းစစ်စစ်နေတဲ့စိမ့်ပြင့်ကန်တလျှောက်မှာနှစ်တိုင်းနွေရာသီရောက်ပြီးဆိုရင်ပင်လယ်ကမ်းခြေလိုအသွင်အပြင်တွေပြောင်းလဲသွားပါတယ်ပင်လယ်ကမ်းခြေရှိတဲ့နေရာတွေစီသွားစရာမလိုပဲကမ်းခြေမှာအပန်းဖြေအနားယူသလိုမျိုးဖြစ်နေအောင်ဖန်တီးထားတဲ့ပါရီမြို့လေကကမ်းခြေဒုတွေစီကိုမဆုမြတ်မုံကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ခင်ဗျာ
ပြင်သစ်နိုင်ငံပါရီမြို့တော်မှာနွေရာသီရောက်လာပြီဆိုရင်စိမ့်မြက်ကမ်းဘေးမှာအပန်းဖြေကမ်းခြေဒုတွေပေါ်လာပါတယ်ဘာလက်ခီးတွေအလားများတဲ့မြို့လယ်နေရာတွေအပါအဝင်မြို့တလျှောက်ဖြတ်တန်းစီးဆင်းနေတဲ့စိမ့်မြက်ကမ်းဘေးတစ်ဖက်တစ်ချက်မှာကမ်းခြေမှာတွေ့ရတဲ့အတိုင်းသဲတွေပလက်ကလထိုင်တွေရောင်စုံထီးတွေနေပူစာလှုံတဲ့နေရာတွေရေကူးကန်တွေအပန်းဖြေနားနေတဲ့နေရာတွေပေါ်လာပါတယ်ပုံမှန်အားဖြင့်နေရာဒီရောက်လာရင်ပါရီမြို့သူမြို့သားတွေတခြားနေရာတွေကိုသွားပြီးအပန်းဖြေကြလိရှိတာမို့အခုလိုပါရီမြို့ထဲမှာကမ်းခြေတူတစ်ခုကို2002ခုနှစ်တုန်းကအဲ့ဒီအချိန်တုန်းကပါရီမြို့တော်ဝန်ကစတင်ဖန်တီးခဲ့တာဖြစ်ပါတယ်အရင်ကတနေရာမှာပဲကမ်းခြေတူရှိခဲ့ပေမဲ့2006ခုနှစ်ကစလို့ကမ်းခြေတူတစ်ခုကနေကမ်းခြေတူတွေအဖြစ်နဲ့ဖန်တီးလာခဲ့ကြပါတယ်အခုတော့စိမ့်မြက်ကမ်းတစ်လျှောက်အပါအဝင်ပါရီမြို့မြောက်ပိုင်းမှာရှိတဲ့ Villette ကမ်းဘေးနဲ့တခြားနေရာတွေမှာပါကမ်းခြေတူတွေရှိနေတာမို့မြို့သူမြို့သားတွေတာမကကမ္ဘာနေရာဆောင်ကလာကြတဲ့ခီးသွွားဧည့်သည်တွေအတွက်ပါသွားလည်စရာဖြစ်နေပါတယ်ဖြစ်တိုင်းဇူလိုင်လဆန်းကနေဩဂတ်စ်လကုန်ပိုင်းအထိဖွင့်ထားတဲ့ပါရီမြို့တော်တွေကကမ်းခြေတူတွေကိုကလေးလူကြီးမွေဘသူမဆိုအခမဲ့လာရောက်နားနေအပန်းဖြေနိုင်အောင်လို့ရည်ရွယ်လုပ်ထားတာမို့ရေခဲမှုန့်ဆိုင်တွေအရက်ဘားတွေဒါမကလဟာပြင်ရုပ်ရှင်ရုံတွေရေနဲ့ပတ်သက်တဲ့အားကစားလုပ်နိုင်တဲ့နေရာတွေလည်းရှိပါတယ်အခုလိုမျိုးတွေမှာအပန်းဖြေကမ်းခြေတူတွေရှိနေတာကြောင့်တခြားကိုခီးမသွားဖြစ်သူတွေသဘောကျနေကြပါတယ
်ဘာ pour ceux qui ont la chance de pas partir du tout en vacances je trouve ça super aussi
အပန်းဖြေခီးမထွက်နိုင်ကြသူတွေအတွက်တိတ်အဆင်ပြေပါတယ်ပါရီမြို့ထဲမှာနေပြီးပင်လယ်ကမ်းခြေမှာလို့နားယူနိုင်တယ်ရေကူးကန်ရှိတယ်ကလေးတွေအတွက်ကစားကွင်းရှိတယ်အရက်ဘားတွေစားတောက်ဆိုင်တွေလည်းရှိတယ်သိပ်ကောင်းတဲ့အစီအစဉ်လို့ထင်ပါတယ
်ပါရီမြို့ဟာဥရောပမှာကမ္ဘာလှည့်ခီးတွေတွေအလားအများဆုံးမြို့တစ်ခုဖြစ်ပါတယ်နေရာဒီကာလတွေမှာဧည့်သည်တွေများလွန်းလို့ဘယ်နေရာသွားသွားလူရှုပ်တယ်လို့မြို့ကန်တွေပြောလို့ရှိပါတယ်အခုတော့မြို့ထဲမှာအခုလိုပန်းဖြေစရာနေရာတွေတိုးလာတဲ့အတွက်မြို့ကန်တွေအတွက်လည်းအေးအေးဆေးဆေးမိတ်ဆွေတငယ်ချင်းတွေနဲ့ဆုံတွေ့နားနေနိုင်ကြပါတယ
် Bah je sais pas on trouve que c'est plus qualitatif les personnes sont là pour nous accueillir.
ဒီလိုကောင်းကောင်းလေးအနားယူနိုင်တဲ့နေရာလို့ထင်ပါတယ်။လူတွေကလည်းဖော်ဖော်ရွေ့ရွေ့ရှိကြပါတယ်။အပန်းဖြေစရာတွေလည်းမနှဲပါဘူး။စနေတင်းတွေရုံးပိတ်ရက်မျိုးမှာအခုလိုအပန်းဖြေစရာနေရာရှိတာကိုကျမတို့ကတော့တော်တော်လေးဝမ်းသာပါတယ်
။စိမ့်မြက်ကမ်းဘေးတခြားအေးအေးဆေးဆေးလမ်းလျှောက်ထွက်ပြီးကမ်းခြေတူတွေရဲ့ပျော်စရာအငွေ့အသက်တွေကိုခံစားနိုင်ကြသလိုယာယီဖွင့်ထားတဲ့အရက်ဘားတွေစားတောက်ဆိုင်တွေမှာမိတ်ဆွေတငယ်ချင်းတွေနဲ့ဆုံတွေ့နိုင်ကြပါတယ
်။ Première fois, ouais.Et c'est super des paysans en fait ça casse vachement avec l'idée qu'on a
le gros soi ça mouchi ba de Paris mieux ne patat lo tinor soi ni de amien ne tacha si ko phit ni ba de Nuya di so lu dai ga tacha nia so toa ja ro miao yatha ri ma so lu tet ni ja ara myo ba di ba ro ae chan chan thai pi tangai chin ni ne bia thai taung nai no yan ko kaung ba de
Akhu 2022 khu ne ga pyin tin nai ga apa awen Europe myo tor tor mya mya ma ayin that po pi pu pyin ne apu dan ko khan sa ja ya de ne phit ba de ဒါကြောင့်အခုလိုကမ်းခြေမှာအပန်းဖြေသလိုခံစားမှုမျိုးရတဲ့နေရာစီကိုမြို့သူမြို့သားတွေပို့ပြီးလာနေကြပါတယ
်။ It's really good idea because the water cools it down a little bit and then there's
တကယ်ကောင်းတဲ့စိတ်ကူးလို့ထင်ပါတယ်။ရေကြောင့်အပူချိန်နည်းနည်းတက်သားသလိုထီးအောင်မှအရေးလေးရပါတယ်။အေးစစ်စစ်ထိုင်ပြီးပြရတောင်းနိုင်နေဆိုတော့ကျမတော်တော်တခြားဘာမှမလိုပါဘူး
။ပါရီမြို့လေကကမ်းခြေတူတွေဟာအနားယူအပန်းဖြေခြင်းတွေအတွက်တည်းမဟုတ်ဘဲချမ်းမာရေးလိုက်စားသူတွေအတွက်လည်းလေ့ကျင့်ခန်းလုပ်ချင်စရာနေရာတွေဖြစ်နေပါတယ်။
je profite de cette cours de tai chi chi kong
da au ka pa yi gan chi ba tai chi le chin gan lo ya la ai ko tbo ja ma ni di ni to to le pu me lu pyo tha raw chuma ma ne a so yi tha la ka le ni na ma yin mong ni thut pi le set le chi ni no a sin ye ba le
ရွာဒီကာလမျိုးရဲမှာပြောစရာဖြစ်အောင်လို့ကမ်းခြေတူတွေဖန်တီးထားတဲ့တချို့နေရာတွေမှာတဲတွေကိုတန်ချိန်နဲ့ချီတဲလာပြီးတော့ထားပေးထားတဲ့အတွက်တကယ်ကမ်းခြေရောက်နေတယ်လို့ခန်းစားမှုမျိုးကိုရှားနိုင်ကြပါတယ်။ပါရီမျိုးရဝန်ရုံရဲ့အစီအစဉ်နဲ့စိမ့်မြကမ်းပေးတစ်ဖက်တစ်ချက်နှစ်စဉ်ရွာဒီမှာပေါ်လာတဲ့အပန်းဖြေကမ်းခြေတူတွေမှာတစ်နှစ်ထက်တစ်နှစ်ပိုထူးတဲ့ဆွဲဆောင်မှုတွေကိုမြင်တွေ့ရတယ်လို့လာနေကြသူတွေကပြောပါတယ်။
And it looks like there's more stuff than last year, which is encouraging.
မနစ်ကထဲသွားစရာလေစရာတွေပိုရှိပုံရတာအားရဖို့ကောင်းပါတယ်။မနစ်ကတော့ကိုဗစ်ကြောင့်ဘဲမှသွားလို့မကောင်းခဲ့ဘူးလေ။ဒီနှစ်တော့အားလုံးပြန်ဖွင့်နေပါပြီ။နေရာထိုင်ခင်းတွေလည်းအများကြီးတွေ့ရပါတယ်။နေပူစာလုံနိုင်တဲ့ကဒင်မျိုးတွေတောင်တွေ့ပါတယ်။မနစ်ကတော့ရှိသလား၊သတိမထားမိပါဘူး။ဒီနှစ်မှအဲ့လိုထားပြီးတာကတော့တော်တော်လေးကောင်းပါတယ
်။ပြင်သစ်နိုင်ငံပါရီမြို့နယ်မှာဇူလိုင်လဆန်းကနေဩဂတ်လကုန်ပိုင်းအထိနှစ်စဉ်ပေါ်လာတဲ့အပန်းဖြေကမ်းခြေတူတွေကိုမျိုးကံတွေတည်းမဟုတ်ပဲကဘာလက်ခီးသွားဧည့်သည်တွေကပါရီမျိုးရဲ့ထူးခြားတဲ့ဆွဲဆောင်မှုတစ်ခုအနေနဲ့မြင်ကြပါဗျ။စိတ်မြကံဘေးတစ်ဖက်တစ်ချက်လမ်းလျှောက်သွားလို့ရတဲ့နေရာတွေဟာကမ်းခြေတွေမှာမြင်ရလေ့ရှိတဲ့အပြင်အဆင်တွေအဖြစ်နဲ့အသွင်ပြောင်းသွားတာကိုအများစုကကြိုးဆိုကြပါဗျ။မျိုးကံလူကြီးတချို့ကတော့ဆက်ဘင်းစီးသူတွေ၊စကိတ်ဘုတ်စီးသူတွေပုံများလာလို့သူတို့လမ်းလျှောက်သွားရင်တိုက်မိမှာစိုးရိမ်တယ်လို့ပြောကြပါဗျ။တစ်နေ့ထက်တစ်နေ့ရာသီဥတုပိုပြီးပူပြင်းလာတာကြောင့်အပြင်ကယောဂအန်ဒီရဲ့ကြောင့်ရောကုံစေးနှုံးတွေအရင်ထက်ပိုပြီးကြီးမြင့်လာတဲ့အတွက်ပါတခြားနေရာတွေစီအပန်းဖြေခရီးထွက်သူတွေအရင်ထက်ပိုနှဲသွားနေချိန်မှာပါရီမြို့လေကကမ်းခြေတူတွေဟာမြို့ကန်တွေရောကဘာလက်ခီးတဲ့တွေအတွက်ပါအပန်းဖြေလက်ပတ်အနားယူစရာနေရာတွေဖြစ်နေပါရဲ့ရှင်ကျွန်မစွန်မြတ်မောင်ပါ
မဆူမြမစီစဉ်တစ်ဆက်တဲ့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းကြေညာချက်ကိုဥတ္တမောင်တန်ကတင်ပြပေးပါဦးမယ်ခင်ဗျာ
။အနာသိပိကလေးကမြန်မာစစ်တပ်ဟာပြည်သူလူထုအပေါ်မှာကြဲကြဲပြန့်ပြန့်စနစ်တကျတိုက်ခိုက်ခဲ့ပြီးလူသားမျိုးနွယ်တရားလုံးပေါ်ကျွလွတ်နဲ့ရာဇဝတ်မှုကိုကျွလွတ်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကပြောလိုက်ပါတယ်ကုလသမဂ္ဂဖွဲ့စည်းပေးထားတဲ့တရားလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့နှစ်ပတ်တဲ့စီရင်ခံစာထဲမှာအခုလိုပြောထားတာပါအဖွဲ့ဟာအရင်မြစ်နေရာကျော်ကနေသတင်းချက်လက်ပေါင်း3တန်းကျော်စုဆောင်ခဲ့တယ်လို့ဒီကနေ့ထုတ်ပြန်လိုက်တဲ့သတင်းထုတ်ပြန်ချက်ထဲမှာပြောထားပါတယ်အဲ့ဒီအထောက်အထားတွေအရလက်နက်ကိုင်တပ်ဖွဲ့တွေဟာအမျိုးသမီးတွေပေါ်မှာပဋိညာချပြီးလိင်ဆိုင်ရာအကြမ်းဖက်မှုတွေကိုကျွလွန်ခဲ့တယ်လို့စီရင်ခံစာကဆိုပါတယ်မြမပြည်မှာကလေးတွေကိုညှဉ်းပန်းနှိပ်စက်မိဘတွေကိုဖမ်းဖို့ကလေးကိုတစားကားဖြစ်ဖမ်းဆီးထင်းတလို့ထိမ့်သိမ်းခဲ့ပြီးစစ်တပ်ထဲကိုလည်းအဓမ္မတုတ်တင်းခဲ့တာတွေရှိနေတယ်လို့စင်ခန်းစားကဆိုပါတယ်မြမနိုင်ငံမှာတရားမဝင်တူးဖော်နေတဲ့မြေရှားတပ်တုလုံကအနည်းများကျယ်ပြန့်ကြီးမားလာနေတဲ့အထောက်အထားတွေတွေ့ရကြောင်းနဲ့ဒါအလူခွေရေချိုးပေါက်မှုတွေပတ်ဝန်းကျင်ပျက်စီးမှုနဲ့ဆက်ဆက်နေပြီးမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့လက်နက်ကိုင်အဖွဲ့တွေကိုရန်ပုံငွေရရှိစေတယ်လို့ Global Witness လူခွင့်ရေးအဖွဲ့ကြီးကဩဂုတ်လ9ရက်နေ့ကြေညာချက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ် Florida Palm Beach မှာရှိတဲ့သူ့ရဲ့အိမ်ကိုဘိုးအစိုးရစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကစီးနှင်းရှာဖွေခဲ့တယ်လို့ American သမ္မတဟောင်း Trump ကပြောလိုက်ပါတယ်တပ်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်အလုပ်တူလုပ်ခဲ့ပြီးတဲ့နောက်ဂျိုတင်အကြောင်းမကြားဘဲဝင်စီတာကမလိုအပ်တယ်လို့မသိညော်ဘူးလို့လည်းထရန့်ကဆိုပါတယ်မြန်မာနိုင်ငံမှာတရားမဝင်တူးဖော်နေတဲ့မြေရှားတပ်ထုလုံကအလီမြန်ကျယ်ပြန့်ကြီးမားလာနေတဲ့အထောက်အထားသစ်တွေတွေ့ရကြောင်းနဲ့ဒါဟာအလူခွင့်ရေးချုပ်ဖောက်မှုတွေပတ်ဝန်းကျင်ပျက်စီးမှုတွေနဲ့ဆက်ဆံတိခါမှာခင်ဗျာရေဘေးတိကနကီပြည်နယ်အရှေ့ပိုင်းမှာရှိတဲ့ရေးပေါ်စီမံခန့်ခွဲမှုပြန်လည်ထူထောင်ရေးစင်တာကိုတပ်ပရဂျိုးဘိုင်ဒန်ကတနင်္လာနေ့ကတွားရောက်ခဲ့ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းကြေညာချက်ကိုဥတ္တမောင်တန်တင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှာကတော့အလိမ္မာဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာ။ View American တန်ရဲ့အင်္ဂါညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်။ View ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။တော်ရရှိမှန်းတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.